Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်နိုဝင်ဘာလ21ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3049နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူပြောပြပေးပါမယ်အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကအရှိလေပိုင်းဒေသလုံခြုံရေးအတွက်အမေရိကန်ကခိုင်ခိုင်မာမာဆောင်ရွက်မယ်လို့ကတိပေးလိုက်ပါတယ်။ပါရှန်ပင်လယ်ကွေ့မှာစနေနေ့ကယင်းလင်းသင်္ဘောတဆင်းကိုအီရန်ကတားမြစ်ပြီးဝန်ထမ်း10ဦးကို12ဦးကိုဖမ်းဆီးခဲ့ပါတယ်။ Austria နိုင်ငံမှာ COVID ကာယောဂါအတွက်အစိုးရက lockdown ချကန့်သတ်မှုတွေချမှတ်ကြကိုလူတောင်းနဲ့ချီပြီးဆန္ဒပြကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာမှကိုညာဝင်ရပါမယ်။
ဟုတ်ကဲ့ပါခင်ဗျာ American CIA ရဲ့ဒုတိယအကြီးအကဲနဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာတို့ဘန်ကောက်မြို့မှာတွေ့ဆုံခြင်းမှာမြန်မာအရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အပေါ်အကဲကတ်တချို့ရဲ့အမြင်ကိုနားဆင်ရမှာပါ။အ
ားကြောင့်လဲဆိုတော့ဒီနေဆက်ဒီငင်ရေးကိုထိုင်းကလိုအပ်နေတယ်ဒါပေမဲ့နေဆက်မှာလည်းအာဏာသိမ်းတဲ့အချိန်ဆက်ပြီးတော့
အရာဝတီသတင်းဌာနရဲ့အယ်ဒီတာချုပ်ဦးအောင်ဇော်ရဲ့တုံ့တက်ချက်ဖြစ်ပါတယ်ဒီအကြောင်းနဲ့အတူတို့အတန်းဒီမိုကရေစီလူအခွင့်အရေးနဲ့ထစ်ပြိုင်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ဂီထိုက်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ကအရှိလေပိုင်းဒေသလုံခြုံရေးအတွက်အမေရိကန်ကနေခိုင်ခိုင်မာမာဆောင်ရွက်မှာဖြစ်ကြောင်းဘာရိန်နိုင်ငံမှာစနေနေ့ကကျင်းပတဲ့မနာမဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်
။ But let's be clear. America's commitment to security in the Middle East is strong and sure. United States remains
committed to preventing အရှိလေပိုင်းဒေသလုံခြုံရေးခိုင်ခိုင်မာမာနဲ့လုံခြုံမှုရှိဖို့အတွက်အမေရိကန်ကနေချမှတ်ထားတဲ့တန်တိတ်ထန်တိုင်းဆက်ပြီးလှုပ်ဆောင်မယ်ဆိုတာကိုရှင်းရှင်းလင်းလင်းသိစေချင်ပါတယ်လို့ပြောသွားတာပါ။အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေရုတ်သိမ်းပြီးတဲ့နောက်ပိုင်းအီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့အမေရိကန်ဘက်ကစူးစမ်းနေတဲ့အတွက်ဒေသရင်းလုံခြုံရေးဆိုင်ရာအမေရိကန်ရဲ့ဂရိကွက်တွေအတွက်အရှိလေပိုင်းဒေသတာဝန်ရှိသူတွေစိုးရိမ်နေခြင်းမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဝန်ကြီးအော်ဆင်ဟာဆက်နေနေမှာပဲဘာရင်အင်ရှိမင်တာဆမန်ဘင်ဟာမက်ဘင်အိုက်ဆာအယ်ခါလီဖာနဲ့မြို့တော်မနာမမှာတွေ့ဆုံခဲ့ကြောင်းလည်းအမေရိကန်ပင်နဂန်စစ်ဌာနချုပ်ကနေသတင်းထုတ်ပြန်ပါတယ်။ American Bahrain ဆက်ဆံရေးဟာခိုင်မာပြီးအရေးပါကြောင်းနဲ့ရေကြောင်းလုံခြုံရေးအပအဝင်အရေးကြီးဦးစားပေးရမယ့်ကိစ္စရပ်တွေမှာ Bahrain နိုင်ငံပူးပေါင်းပါဝင်ပြီးဒေသရင်းလုံခြုံရေးပူးပေါင်းဆောင်ရွက်မှုမြင့်တက်ဖို့လှုံ့ဆော်တဲ့အင်ရှိမင်းသားကိုကျေးဇူးတင်ကြောင်းလည်းပန်ဒဂွန်ပြညာချက်မှာဖော်ပြထားပါတယ်။မနာမဆွေးနွေးပွဲကိုဥဆောင်ပြီးလက်ခံကျင်းပပေးတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ဒီဆွေးနွေးပွဲကနေအရှိလေပိုင်းဒေသအတွက်စိန်ခေါ်မှုတွေနဲ့ဦးစားပေးရမယ့်ကိစ္စရပ်တွေကိုနိုင်ငံတကာနဲ့ဒေတာရင်းတာဝန်ရှိသူတွေညှိနှိုင်းဆွေးနွေးဖို့အခွင့်အလမ်းရစေတယ်လို့လည်းပြောပါတယ်
။အာဖရိကမှာမဟာမိတ်တွေခိုင်မာလာရင်အမေရိကန်ရဲ့ကြိုးစားမှုတွေကိုရလဒ်တွေနဲ့တိုင်းတားရမှာဖြစ်ကြောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။အမေရိကန်ရဲ့ပြိုင်ဘက်တရုတ်ထံကနေနိုင်ငံသားထောက်ပံ့မှုအများပြားရရှိနေတဲ့အာဖရိကမှာအမေရိကန်ရဲ့ဩဇာမြင့်တင်ရေးအာဖရိကကိုသွားတဲ့ခီးစဉ်နောက်ဆုံးရက်မှာအမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့အာဖရိကဆိုင်ရာမူဝါဒတွေကိုရှင်းပြရေးနိုင်ငံအများအပြားကိုသွားတဲ့၅ရက်ကြာအာဖရိကခီးစဉ်အတွင်းတောက်ချန်တဲ့စနေနေ့မှာဆီနီဂေါနိုင်ငံကိုသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးကအာဖရိကနိုင်ငံတွေကိုအမေရိကန်ရဲ့ဒန်းတူမိတ်ဖက်တွေအဖြစ်ရှုမြင်ကြောင်းပြောဆိုခဲ့ပါတယ်။ပြောဆိုချက်တွေအပေါ်မှာမဟုတ်ဘဲလုံဆောင်ချက်တွေအပေါ်မှာဆုံးဖြတ်ရမှာဖြစ်ကြောင်းလာမယ့်လတွေနှစ်တွေအတွင်းဆောင်ရွက်ချက်တွေကိုစောင့်ကြည့်ကြပါလို့အမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကစီနီဂေါနိုင်ငံမြို့တော်ဒက်ကာမှာစနေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။အာဖရိကမှာအမေရိကန်ရဲ့ဩဇာအရှိန်အဝါဟာအမြဲတမ်းအရေးကြီးနေမှာဖြစ်ကြောင်းစီနီဂေါနိုင်ငံသားဝင်ကြီးကလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်တို့ဟာအာဖရိကတိုက်မှာကိုလိုနီပြုခဲ့တာမရှိကြောင်းအမေရိကန်ပြည်ထောင်စုကိုလွတ်မြောက်မှုနိုင်ငံအဖြစ်စီနီဂေါတို့ကရှုမြင်ကြောင်းလဲစီနီဂေါနိုင်ငံသားဝင်ကြီးကပြောဆိုခဲ့ပါတယ်ရှင်
Somalia nang ye myo raw Mogadishu ma sanin ni ga sa taw sain ta khu ma atei kan bon khwe tama ye bon khwe mu ja El Shabab sit twe twa apwe ko pyin pyin tan tan wi ban le shi de name ji tadin tama tu ti song kya ba de tai khai mu ga tharo let che lo El Shabab apwe ga chin nya kya ba tai khai mu twen nangan bai Mogadishu radio thana director Abdizaz Mohammed gu ti song chang le tawun shi tu re ga atei pyu ba de Somalia Amuta, Yotan Tana Director, Shamaki Mohammed Wasamine, Kamon Tamata Uba, D. Takamu Tentayaka Jabai, Somalia Nangan Drina Tentai Duwenji, Yusuf Omaga, Mohammed Gu Tesamara, Nangatri, Yayne to do Songshomu Pit, Jinja Jetokan Piosuai, Tuha Tu Mason and Yaza Savi, Sato Sangani, Tu Gasi Tanajema, Adigan Bunkatamaga, Gabrin Bongar, Kalapi, Anika Bunkpokra, Pijang, Yeta Purga, Piobai, Tuha Somalia Suaga, Pamigere, El Shepherd of Powan, or Tandia Shidurine, Drizzo, Minian Kanye, Namechi to Pipi, Tugo Lokamu, Gala Adoja Grega, Josani Ralu, Somalia Nangamanatan, Sakonaku Nega Savi, Jempe Loshani, El Shepherd of Purga, Piobai. Nazimacha, the Nandamania Pue, Arasap Garo, Somalia Nangaha, Africa Dama, the Nandamari Dre, Annie Achizo Nangan Pippi, Natam the Sagan, a cool change, at that kind at the Nandama, Maza Johnny Vilu Piovari.
Pasha and Bilequimas, Neneca, Yenantian, Timor de Sengu, Iran Sea Yendrika, Tamye B, Timor Winder, Setta Ugo, Pansi Gate, Iran Suya, Tringa, Pop Yabari, Benanganga, Timone, Timor Winter Dulis, Russian Lily Media Dita. Tabimele, Iran ye pinema, Iran tolan ye pizam tay ye tat timorica, pansi jema. Yenantin timoha, dizeri, manco te unira pija. Iran yen hanga by fast drain agency got popiavari. Natown sakokuni evilama. American tower shiturica, jumper warazwe, puepi, chinya kere. IRGC, Iran tolan ye santa hasu ye. Iran bada ye gonson, li kamini go daye, siyen kanyare. Iran atu lanaka and poet coop shibari. Iran see ye yen to singa yenadin timbogo chinka be, timbogo tatuare video gule fast drain agency got told in kebari. Video ma mituya de timbo name caro marinas pipi, penanga mapungin timoles raguro shinshin lin matiabau, timo abotama arab bada, tamampole Iran nangan don parasi, badas gane yita taragu tuyabari. Iran nangan gani, pipa nangan drigo, dizer manko, young chale, shibi me. A coup pansi like desure, demo garo, penangan gasura, shinshin lilim shibabu. Demo boma, dizer lita, the tinguejo, din san laja. Yenandin demo bogo, kurai diao kere. IRCT ye, yitaka, bumuji, ame haji anga, Iran yogango, piovare. Dizer lu, you saya de tu long can regule, video de ma tuyavare shin.
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32kHz 9335နဲ့9383ညာ92.49kHz 6753ညာပထမနိုင်ရွက်မှာဆိုင်းလန့်မီတာ190kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်Australia နိုင်ငံမှာ COVID ကရောဂါအတွက်အစိုးရက lockdown ချကန့်သတ်မှုအသစ်တွေနဲ့အတူနောက်နှစ်ကစပြီးကာဝယ်ဆေးမထိုးမနေရကြေညာလိုက်ပြီးနောက်တစ်နှစ်ဖြစ်တဲ့စနေနေ့မှာပြည်သူထောင်ပေါင်းချီပြီး Vienna မြို့တော်မှာကန့်ကွက်ဆန္ဒပြကြပါတယ်။ Vienna မြို့လည်းက Hofburg နန်းတော်ဟောင်းအရှိတရေကောင်းရင်ပြန်အပါဝင်နေရအတော်များများမှာဆန္ဒပြသူတွေကဘုံတွေဟွန်းတွေတီးပြီးဆန္ဒပြကြတယ်လို့ Australia အလံတွေကာဝယ်ဆေးမထိုးဘူးဖက်စစ်အာဏာရှင်စနစ်ကျဆုံးပါစေလွတ်လပ်မှုပြန်ရချင်ပါတယ်ဆိုရယ်ဆေးစံတွေကင်ဆောင်ပြီးကျွေးကြော်ထိတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်နေကင်းပိုင်းလောက်မှာဆန္ဒပြသူက3000ခွဲလောက်ထိရှိလာတယ်လူရဲတွေကပြောပါတယ်ဆန္ဒပြသူတွေကကိုရိုနာဗိုင်းရပること်ကန့်သတ်မှုချိုးဖောက်တာတမ်းနေထားတဲ့နာဇီတင်ဂေတတွေတုံးတာကြောင့်ဖန်စီခဲ့သူ10ယောက်လောက်ရှိတယ်လို့ပြောပါတယ်။ Australia နိုင်ငံမှာ COVID-19 ကာဝယ်ဆေးအပြည့်ထိုးပြီးသူ66ရာခိုင်နှုန်းရှိနေပါတယ်။ Australia လွှတ်တော်မှာတက်တဲ့အကြီးဆုံးပါတီဖြစ်တဲ့လက်အဆွမ်းရောက် Freedom Party ရဲ့အားပေးမှုနဲ့နိုင်ငံသားအများစုကကာဝယ်ဆေးမထိုးဘဲနေကြတာဖြစ်ပါတယ်။နေစဉ်ကူးစက်မှုနှုံဆန့်ကျင်တင်နေတဲ့အတွက်အစိုးရက COVID အတွက် Lockdown ချကန့်တတ်မှုကိုတနင်္လာနေ့မှစတင်မှဖြစ်ကြောင်းနဲ့ကာဝယ်ဆေးမထိုးမနေရလို့တောက်ကြနေမှာပဲကြေညာခဲ့တာဖြစ်ပါတယ်။
Australia ပြည်နယ်တွင်ရဲ့မြို့တော်တွင်မှာလဲကိုဗစ်-19ကာကွယ်ဆေးထိုးနှံရေးစတင်သူတွေနဲ့တံပြန်ဆန္ဒပြသူအဖွဲ့တွေစနေနေ့မှာဆန္ဒပြကြပါတယ်။ကိုဗစ်-19ဆိုင်ရာတမ်းမြေကန့်တမှုတွေနဲ့ကာကွယ်ဆေးထိုးရမယ်ညွှန်ကြားချက်တွေကိုစတင်တဲ့တောင်းနေချီတဲ့ ဩစတြေးလျပြည်သူတွေမဲလ်ဘုန်းစစ်ဒနီဘရစ်ဘိန်းပတ်အဒီလိတ်နဲ့ဟော့ဘတ်မြို့တွေမှာဆန္ဒပြခဲ့ကြတာပါ။ကာကွယ်ဆေးထိုးရမယ်ရေးကိုစတင်တဲ့ဆန္ဒပြသူတွေကိုစတင်တဲ့အနေနဲ့လမ်းပေါ်ထွက်ပြီးတော့တံပြန်ဆန္ဒပြသူတွေလည်းရှိပါတယ်။တံပြန်ဆန္ဒပြသူတွေကတော့ကိုဗစ်-19ကာကွယ်ဆေးထိုးနှံရေးစတင်သူတွေဟာလက်ရာဇွန်ဝါဒီလူမျိုးရေးခွဲခြားသူတွေရဲ့ထိန်းချုပ်မှုကိုခံနေ ြင်ကန့်တတ်မှုချမှတ်ခဲ့ရတဲ့မဲလ်ဘုန်းမြို့မှာစန့်ကျင်ဘက်ဆန္ဒပြသူတွေကြားတင်းတင်းမာမာဖြစ်ခဲ့ပါတယ်။ဩစတြေးလျမှာအပြည့်အဝကာကွယ်ဆေးထိုးပစ်သူ58ရာခိုင်နှုန်းရှိပြီးကိုဗစ် -19 နဲ့ဆက်ဆက်သေဆုံးသူက2000နီးပါးရှိတယ်လို့လည်းပြောဆိုထားပါတယ်ရှင
်။ပြောဆုံးနေတဲ့နာမည်ကျော်တိဥ်တင်းနစ်အားကစားမယ်ဆန်းရွှေရဲ့ပုံတွေကိုတိဥ်ဆိုးရရုပ်သံဌာနဝန်တန်းတူကသူ့ Twitter မှာတင်ပါတယ်။ဒါဟာတိဥ်ခေါင်းဆောင်သူကိုလိန်ဆော်ကောင်းမှုဆန်ရကျူးလွန်တယ်လို့ဆွဆွဲခဲ့တဲ့အားကစားမယ်ပြောဆုံးနေတာနဲ့ပတ်သက်ပြီးဆိုးရမှုတွေပျောက်စေဖို့စူးစမ်းမှုတစ်ခုဖြစ်ရှုမြင်ကြပါတယ်။ဖန်ရဲ့ဓာတ်ပုံတွေကိုတောက်ကြံနေက Twitter အကောင့်မှာတင်ထားတာဖြစ်ပြီးတိဥ်နိုင်ငံရဲ့အင်တာနက်သုံးသူအများစုကတော့ Twitter ကိုမသုံးတဲ့အတွက်မတွေ့နိုင်ပါဘူး။တေဆူကရုပ်တံထမ်းတော့ဝန်တန်းတူဖြစ်တဲ့ရှန်ရှီဝေကသတင်းပတ်ကုံရုံးပြရဲ့ပျော်ရွှင်ပါစေလို့သူနဲ့ fan တို့ WeChat online message အကောင့်မှာပြောကြောင်းရေးပါတယ်။အခုပျောက်ဆုံးနေတဲ့ fan အန်ဒီခင်းချောင်းတိအောင်သူနဲ့လွတ်လွတ်လပ်လပ်ပြောဆိုခွင့်ပေးဖို့တောင်းဆိုမှုအများအပြားကိုလက်ရှိအာဏာရ Communist Party ကရင်ဆိုင်နေရတာဖြစ်ပါတယ်။
မလေးရှားနိုင်ငံမှာစနေနေ့ကကျင်းပတဲ့ပြည်내ရွေးကောက်ပွဲတစ်ခုမှာတော့ဝန်ကြီးချုပ် Ismail Sabri ယာကုပ်ရဲ့မလေးပါတီကအပြတ်အသတ်အနိုင်ရလိုက်တာဟာဆိုရင်တနိုင်ငံလုံးအတိုင်းအတာရွေးကောက်ပွဲတွေအကျိုးမှာအနာရညွန်ပေါင်းအဖွဲ့တွေကမဟာမိတ်တွေကိုရောအတိုက်အခံတွေကိုပါအနိုင်ရလိုက်တာဖြစ်ပါလေရှင
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမစတင်ခင်မှာသတင်းသုံးသက်ချက်တပုတ်ကိုရင်ဦးဆုံးနားဆင်ရပါမယ်အမေရိကန်ဗဟိုထောက်လှမ်ရေးအေဂျင်စီ CIA ဒုတိယအကြီးအကဲရဲ့မကြသေးခင်ကထိုင်းနိုင်ငံခီးစဉ်အတွင်းထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံရမှာဆက်အနာတင်ထားတဲ့မြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့လူသားချင်းစာနာမှုအချက်အသေးတွေပေါ်ပေါက်နေတဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဝူချာနဲ့ CIA တူးညွန်ကြားရေးမှူးဒေးဗစ်ကိုဟန်တို့ဘန်ကောက်မြို့တော်မှာတောက်ကြနေကတွေ့ဆုံမှုအတွင်းနေဆက်ဒေသကိုကိုဗစ်ကာကွယ်ဆေးတွေပို့ဆောင်ရင်းနဲ့လုံခြုံရေးကိစ္စတွေဆွေးနွေးတာပါဝင်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းနေတာပါဒီဆွေးနွေးမှုနဲ့ပတ်သက်လို့အေယာဝတီသတင်းဌာနအက်ဒီတာချုပ်ဦးအောင်စောကိုဦးဝင်းမင်းကဆက်သွယ်မေးမြန်းရမှာဦးအောင်စောကအခုလိုစရှင်းပြပါတယ
်ထိုင်းနိုင်ငံအခြေအနေကိုဆွေးနွေးတဲ့အပြင်ဒီလုံခြုံရေးကိစ္စတွေမြန်မာနိုင်ငံအရေးတွေပါတယ်အဓိကအချက်ကတော့ကျွန်တော်နားလည်တာကတော့ဒီ cross border system လို့ခေါ်တဲ့နေဆက်ဖြတ်ကျော်ပြီးအကူအညီပေးကိစ္စတွေမှာကိုဗစ်ကိစ္စနဲ့ပတ်ဝန်းပေါ့လေအဲ့ဒါတွေလုပ်တဲ့အခါမှာအမေရိကန်ကအဲ့ကိစ္စကိုအားကျွမ်းမှန်တက်လုပ်ဖို့စူးစမ်းနေတဲ့အချိန်မှာအကူအညီတွေကိုလည်း commitment ပေးထားပြီးသားလည်းဖြစ်ပါတယ်အဲ့ကိစ္စမှာထိုင်းနိုင်ငံရဲ့အကူအညီမပါဘဲလုပ်လို့မရအောင်အဲ့ဒါကြောင့်ထိုင်းရဲ့အစိုးရကလာပြီးတော့ဆွေးနွေးတာပေါ့လေဒီ CIA သူတို့အကြီးကဲနေတယ်ဒါပေမဲ့အဲ့ကိစ္စမတိုင်ခင်မှာလဲ UN မှာတာဝန်ထမ်းဆောင်နေတဲ့ US Ambassador တို့ဝင်းဒီရှာမန်တို့ကနေပြီးတော့ဒီ Deputy Assistant Secretary State တက်နေပြီးတော့ထိုင်းနိုင်ငံကိုလာပြီးတော့ဒီ cross border assistant နဲ့ပတ်သက်ပြီးတော့လာဆွေးနွေးတယ်ပေါ့နော်ဒီမြေသက်ဖြတ်ကျော်ပြီးအကူအညီပေးကိစ္စတွေပေါ့ဒီဆွေးနွေးတဲ့ကိစ္စတွေကို follow up လုပ်တာကအခု CIA ဒုတိယအကြီးကဲလုပ်တာလို့ကျွန်တော်နားလည်ထားပါတယ်
ဟုတ်ကဲ့အဲ့တော့အခုလိုဒီအထက်ထက်ဆွေးနွေးနေရတာကလက်တွေ့လုပ်တဲ့နေရာမှာဘလို့အသေးစိတ်အနေထားမျိုးတွေရှိနေလို့လဲ
။နေဆက်မှာရှိတဲ့ဒေါက်တာစင်ဒီယာမောင်တို့ဖွဲ့စည်းတဲ့ EAO လို့ဖြစ်တဲ့အမှဒီလက်နက်ကိုင်တိုင်းနာဖွဲ့တွေတခြား NGO တွေပြီးတော့ US A လို့ IRC လို့ဖွဲ့စည်းတဲ့အားလုံးပူးပေါင်းပြီးလောက်မှာဖြစ်တဲ့အတွက်ကြောင့်လုပ်တဲ့အခါမှာလည်းထိုင်းနိုင်ငံနဲ့လုပ်မှာဖြစ်တဲ့အတွက်ထိုင်းနိုင်ငံရဲ့အကူအညီကိုသူကလိုအပ်နေတာဖြစ်ပါတယ
်။ဟုတ်ကဲ့ အဲ့ဒီတော့အဓိကကိုဗစ်ကိစ္စအပြင်လုံခြုံရေးကိစ္စကလည်းပါတယ်ဆိုတာကတော့ဒုဝန်ကြီးချုပ်နဲ့လုံခြုံရေးဆိုင်ရာအဓိကတာဝန်ရှိတဲ့သူပေါ့နော်။သရှိစစ်ကောင်စီရဲ့ဒုက္ခထာလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးဟောင်းပရဗုတ်ဝန်ဆွေဝန်နဲ့လည်းတွေ့ရဆိုတော့ဘလို့အသေးစိတ်အနေထားမျိုးကိုဆွေးနွေးတာလဲ
။ထိုင်းမြန်မာနယ်စပ်နဲ့တရုတ်မြန်မာနယ်စပ်ကိုကြည့်မယ်ဆိုရင်တရုတ်မြန်မာနယ်စပ်မှာဆိုရင်ဒီအစိုးရကနေပြီးတော့EU တွေနဲ့တွဲပြီးတော့ဒီ COVID prevention ကိစ္စတွေ COVID ဆေးထိုးတဲ့ကိစ္စတွေကိုသူတို့အောင်မြင်တော့နိုင်ခဲ့တာကိုလည်း US ကအထူးပြုလေ့လာခဲ့တာကျွန်တော်တို့တွေ့ရတယ်။အဲ့ဒီအခါမှာထိုင်းမှာဆိုရင်လည်းဒီ COVID ကိစ္စနဲ့တွဲပါလာမှာတော့လုံခြုံရေးကိစ္စပေါ့လေ။ဒီလက်နက်ကင်အဖွဲ့တွေနဲ့နောက်ပြီးတော့အခုနောက်ဆုံးဒီထိုင်းမြန်မာနယ်စပ်ကိုရွှေ့ပြောင်းလာတဲ့ထောင်နဲ့တောင်နဲ့ချီရှိတဲ့နိုင်ငံရေးအာဏာသိမ်းပြီးနောက်မှာရောက်လာတဲ့သူတွေပြီးတော့ PDF အဖွဲ့တွေ CDM အဖွဲ့တွေအဲ့သူတွေရှိတယ်ပေါ့နော်။ရှိတဲ့အခါကျတော့ဒီလူတွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းထိုင်းအကြီးအကဲတွေနဲ့ဆွေးနွေးကြလို့အကျိုးဆောက်လို့ရပါတယ
်။ဟုတ်ကဲ့ဒီနေ့မှဘာကြောင့်အခုလို့ဆွေးနွေးဖို့လိုခဲ့တာလဲ
။ဘာကြောင့်လဲဆိုတော့ဒီနေဆက်တည်ငြိမ်ရေးကိုထိုင်းကလိုအပ်နေတယ်။ဒါပေမဲ့နေဆက်မှာလည်းအာဏာသိမ်းတဲ့အချိန်ဆက်ပြီးတော့ကရင်နေဆက်မှာမတည်ငြိမ်မှုတွေဒုက္ခတွေထွက်လာတာတွေနိုင်ငံတွေထွက်လာတာတွေဒါအပြင်ဖြစ်ခတ်မှုတွေလည်းနေပုံကျတဲ့ကိစ္စတွေလည်းဖြစ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စတွေဖြစ်နေတဲ့အခါမှာဒီ8ဒီ assistant တွေကိုအကူအညီပေးမှာဒီ area အကုန်လုံး coordination ဘယ်လိုရအောင်လုပ်မလဲဆိုတဲ့ကိစ္စတွေကလည်းအဓိကဒီထိုင်းနဲ့အမေရိကန်မှာဆွေးနွေးတဲ့အချက်တွေလိုပဲကျွန်တော်သုံးသပ်ချင်ပါတယ်
။ဟုတ်ကဲ့မြန်မာနိုင်ငံရေးတစ်ခုလုံးအခြေအနေနဲ့ပတ်သက်လို့ရော
မြန်မာနိုင်ငံရေးတစ်ခုလုံးနဲ့တော့မပြောလို့မရဘူးထင်တယ်လေ။အခုဖြစ်နေတဲ့အခြေအနေတွေအကုန်လုံးကိုထိုင်းနဲ့ပတ်သက်ပြီးတော့အမေရိကန်ကအားလုံးကိုဆွေးနွေးနေတာရှိတယ်။ထိုင်းကလက်ရှိထိုင်းအစိုးရကသူ့ရဲ့ရည်တည်ချက်ကိုဖွင့်ပြီးမပြောရတဲ့ကိစ္စတွေကိုလည်းအားမလို့အားမြတ်ဖြစ်တာတွေရှိမှာပေါ့နော်။ဒါပေမဲ့ထိုင်းနိုင်ငံအနေနဲ့အမေရိကန်ရဲ့အရင်တည်းက traditionally သူကလည်းမဟာမိတ်အဟောင်းဖြစ်တဲ့အတွက်ကြောင့်ထိုင်းနဲ့ US ကျမ်းမှာတော့မြန်မာပြည်မှာဖြစ်ပေါ်နေတဲ့ကိစ္စတွေကိုသူတို့ဆွေးနွေးမယ်ဆိုတာအသေးချာပဲဖြစ်တယ်မြန်မာပြည်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပေါ့နော်ဒါပေမဲ့ဘလောက်ထိရင်းရင်းကြီးကြီးပြုံးပြုံးလင်းလင်းဆွေးနွေးနိုင်လဲဆိုတော့ပြဿနာရှိတာပေါ့။ဘာကြောင့်လဲဆိုတော့ဒီနေ့လက်ရှိထိုင်းဆိုတာလည်းမြန်မာစစ်ကောင်စီနဲ့မြန်မာစစ်ဗိုလ်ချုပ်တွေနဲ့အလုံးကိုရင်းသူဖြစ်တဲ့ဘက်ကစစ်ကောင်စီလူကြီးတွေပေါ်မှာလည်းတဆုံးတရာဒီ inferiority ရှိတယ်ဆိုတာကိုအမေရိကန်ကလည်းသဘောပေါက်ထားတယ်ထင်ပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးအောင်စောခင်ဗျာ
။ VOA ကနေဒီနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ဒီ ويه တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုသောရရှင်လေးနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒုအတန်အပတ်စဉ်ကဏ္ဍထိုးလင်းမှုအလဲရောက်လာပါပြီမြန်မာနိုင်ငံရဲ့ဒေတာအသီးသီးမှာဖြစ်ပေါ်ကြုံတွေ့နေရတဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းကိုစုစည်းတင်ပြထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Hiron တဲ့ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်တပ်ကစကိုင်းတိုင်းဒေသကြီးအပါအဝင်နိုင်ငံတွင်းမှာရှိတဲ့နေအိမ်တွေနဲ့တခြားပိုင်ဆိုင်မှုဒါဇင်ပေါင်းများစွာကိုနိုင်ငံတော်အပိုင်ဖြစ်သိမ်းယူနေပါတယ်။ဒီလိုသိမ်းယူမှုတွေဟာဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေမှာပါဝင်သူတွေကိုအရေးယူဖို့အတွက်ကြိုးပမ်းမှုရဲ့အစိတ်အပိုင်းဖြစ်တယ်လို့ယူဆရပါတယ်။ဒီဆောင်မှအပြည့်စုံကိုဆက်လက်တင်ဆက်ပေးပါမယ်။ဆရာနာသိမ်းမှုစန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအနှံ့အပြားမှာပြုလုပ်ခဲ့ခြင်းကကိုစက်တင်ကလည်းသူ့မျိုးနယ်ကနေတက်တက်ကြွကြွဆန္ဒပြခဲ့သူပါ။ဆန္ဒပြခေါင်းဆောင်လို့ယူဆရတဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးမှုတွေလုပ်လာချိန်မှာတော့ကိုစက်တင်ကနေအိမ်ကိုဆွန့်ခွာခဲ့ပါတယ်။မိသားစုတစ်ပွဲတစ်ပြားနဲ့နေအိမ်ကိုဆွန့်ခွာခဲ့တာ၅လကျော်၆လလောက်ရှိပါပြီ။
သူကဝက်လက်မြို့နယ်မှာကိုပိုင်ထက်တန်းချောင်းဖွင့်ပြီးအသက်မွေးဝမ်းကြောင်းပြုပါတယ်။အော်တိုဝါလာကုံပိုင်းမှာတော့သူတို့မိသားစုပိုင်တဲ့နေအိမ်နဲ့ကိုပိုင်ချောင်းကိုစစ်ကောင်စီရဲ့အဖွဲ့ဝင်တွေရောက်လာပြီးနိုင်ငံတော်ပိုင်ဖြစ်တိန့်စီကအဆောက်အဦတွေကိုချိတ်ပိတ်သွားတယ်လို့ကိုစဲတင့်သိလိုက်ရပါတယ်။တိန့်စီခံလိုက်ရတဲ့သူ့အိမ်ရှင်နဲ့ကိုပိုင်ချောင်းရှင်မှာတော့ PDF နဲ့ဆက်ဆက်တာကြောင့်နိုင်ငံတော်ပိုင်တိန့်စီလိုက်ရတယ်ဆိုတော့ဖနိုင်းအနေအောင်ချိတ်ဆွဲထားပါတယ်။ကိုစဲတင်ကအနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပေမဲ့ PDF နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကခေါင်းစဉ်တက်တာကိုတော့ရင်းဆိုပါတယ
် PDF နဲ့ကတော့ဟိုလိုကြီးတကယ်မဆက်သက်မိပါဘူးအဲဟိုဆန္ဒပြတော့ကြောက်ကြောက်လှဆန်းဆူတယ်တော့ပါတာပေါ့အဲ့လောက်ကြီးတော့ဒါအဲ့လောက်ပိစနဲ့တော့ဒီလောက်ကြီးမလိုဘူးလို့ထင်တာပဲကျွန်တော်က NLD ပါတီဝင်မဟုတ်ခင်ဗ
ျဒီလိုသိန်းစီခံရတာဟာသူတို့မိသားစုရဲ့စီးပွားရေးကိုဖျက်ဆီးဖို့လုပ်တာနဲ့အတူတူပဲလို့သူကပြောပါတယ်
အဲစာတင်ကုန်လေအဝေးမြင်ပေါ့နော်စာတင်ကုန်လေအဲအတွင်းကပစ္စည်းတချို့တွေကားနဲ့နှစ်ခေါက်ပြည့်အောင်ပယ်တယ်လို့အဲ့လိုတော့ပြောအဲ့လိုတော့အဲမျိုးတဲ့တရင်ပြေကျောင်းတစ်ခုကိုလုံးဝဖွင့်လို့မရအောင်စာတင်ကုန်လေပါဒါတင်းလိုက်တယ်ဆိုတဲ့ခါတော့ဟိုကျွန်တော်ရဲ့ပြည်ကျန်စဉ်ကိုပိုင်3000နဲ့ပစ္စည်းလည်းမဟုတ်တဲ့အတွက်ဒါတသက်ကျောင်းကိုဖွင့်မရအောင်လို့ဟိုဘဝတစ်ခုကိုဖျက်ဆီးပစ်လိုက်တာလို့လုံးလုံးလုံးမရအောင်ဖျက်ဆီးပစ်လိုက်တာလို့အဲ့လိုမြင်တာ
အခုလိုမျိုးနေအိမ်တွေနဲ့ကျောင်းတွေတင်းချန်လိုက်ရတာကကိုစဲတင့်တယောက်တည်းတော့မဟုတ်ပါဘူး။အော်တိုဘာလ၄ရက်နေ့ကမွန်ရွာဒေါနာချန်ရက်ွက်ကအန်နေဒီယုံအော်တိုဘာလ25ရက်နေ့ကရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲရဲ့နေအိမ်တွေလည်းတင်းစီထားခံရပါတယ်။အဲ့နောက်မှာတော့စကိုင်းတိုင်းတွင်းမှာရှိတဲ့လွတ်တော်ကိုစလဲနဲ့စီဒီအမ်ပါဝင်သူတွေရဲ့ပိုင်ဆိုင်မှုတွေဖြစ်တဲ့နေအိမ်တွေကိုပိုင်ကျောင်းတွေစတိုးဆိုင်တွေဈေးဆိုင်တွေနဲ့တဲခုခန်းတွေကိုထပ်မံချိတ်ပိတ်လိုက်ပါတယ်။အဲ့လိုတိမ်းဆဲခံရတဲ့အဆောက်အဦတွေရဲ့ရှေ့မှာတော့ကိုစဲတင့်ရဲ့အိမ်မှာကတ်ထားသလိုစာမျိုးကိုဖနိုင်းအနီအောင်နဲ့ချိတ်ဆွဲထားပါတယ်။အိမ်ချိတ်ပိတ်ခံရတဲ့ရေဦးတိုင်းဒေသကြီးလွတ်တော်ကိုစလဲဦးမြင့်ထွေးကတော့သူကိုယ်တိုင် PDF လို့ပြောနေသလိုနေအိမ်ချိတ်ပိတ်ခံရတာမျိုးဖြစ်လာနိုင်တယ်ဆိုတာကိုလည်းကြိုတွက်ပြီးသားဖြစ်တယ်လို့ပြောပါတယ်
။ PDF နဲ့ပတ်သက်လို့တိမ်းတယ်လို့ပြောတယ်။ဒီပေါ်မှာဘယ်လိုတုံ့ပြန်ပြောမလဲဆိုရင်တော့ဟိုဒါတိမ်းပေါ့ဒါကအာရမနဲ့ဦးရင်းနဲ့မင်းကြီးဆောင်ရပြီးထင်ရလုံနေတဲ့ကျန်းဖက်အဖွဲ့စီပဲလေသူတို့ကတော့သူတို့ထင်တာသူတို့လုပ်နေတာဦးရင်းနဲ့ညီချင်းမညီချင်းကတော့ဘာမှစဉ်းစားကြအကြောင်းလည်းမရှိပါဘူ
းအရာတော်မြို့နယ်က CDM လုတ်ထားတဲ့စီပင်ဥက္ကဋ္ဌရဲ့အသားဖြစ်သူကတော့သူတို့နေအိမ်နဲ့ဈေးဆိုင်တွေချိတ်ပိတ်ခံရတဲ့အတွက်မိသားစုရဲ့စားဝတ်နေရေးကိုစိုးရိမ်မှုရှိတယ်လို့ပြောလာပါတယ
်ဒီရဲကျမကြီးတင်မကောင်းဘူးကြအဲ့မှာတင်မကောင်းတော့သူ့ကိုစိုးရိမ်တာပေါ့နော်အဲဆေးရတဏီယာသားတဏီယာကျန်တဲ့မိသားစုဝင်တွေတဏီယာအဲ့လိုမျိုးတဏီယာကြီးနေနေရတဲ့အခက်အခဲပေါ့နော်အဲ့လိုတော့ရှိတယ်ဗျအဲ့စီးပွားရေးလုပ်ငန်းလည်းအခုအကုန်လုံးပိတ်ဆို့ထားတယ်ရောင်းဝယ်မပြုတော့ဆိုတော့လေအဲကျွန်တော်တို့ကတော့အဆင်ပြေပါတယ်ကျွန်တော်တို့ကတော့ဒီလိုပဲဖြစ်တုံနေတာပေါ့အဲ့လိုမျိုးအိမ်ကမိသားစုပဲစိုးရိမ်တာပါဗျအ
ဲ့ဒီနေ့ကစစ်ကောင်စီဖွဲ့ဝင်တွေလာပြီးချိတ်ပိတ်သွားတဲ့ပုံကိုလည်းမြင့်မြင့်တွေ့ရှိသူတွေရဲ့ပြောစကားအရသူတိရပုံကိုအခုလိုပြောပြပါတယ်
။အဲကျွန်တော်တို့မိသားစုအိမ်ရဲ့ပြီးရင်မိသားစုစီဝါရေးလုပ်ငန်းလေးရှိရပေါ့နော်။ဒီထဲမှာဒီရတော့မြို့စီရင်သားရပြုမတည်တယ်မှာ။အဲဒီတွေကဟိုဟာဆိုင်နေတာပေါ့နော်။ဆိုင်နေတဲ့အချိန်ကြီးပဲ။အဲအဲ့အရာတွေကိုသိပြန်ရတော့။မှာတော့ဒီမိသားစုစီကုံလုံးလိုက်မှာတော့ဟိုအမားတယောက်တာဝန်ယူပြီးတောင်းအောင်ရပါမယ်။ဆိုင်ရောကျတော့လာတော့အဲဦးသားစီအဲ့လားဆိုကျွန်တော်ခင်နေတယ်အဲ့လိုမျိုးပေါ့နော်။လာကျွန်တော်ဖြစ်နေမနေရကျွန်တော်နာမည်တော့မဟုတ်ဘူးဒီတိုင်းဆိုင်လာလို့ပြောပြီးတော့ဥတိုင်းဆိုင်လို့ပြနေတာဟာတော့မှဆိုတော့ဒီကဟိုသေးသေးလေးအကုန်လုံးကနေပြောဒါဥတိုင်းဆိုင်လည်းမဟုတ်ဘူးသူတို့နီးစီဝါရေးလုပ်ငန်းဆိုပြီးတော့ပြောတော့အဲ့ကြတော့တမျိုးပြောင်းသွားတယ်တနားရီတင်းမှာအကုန်ရှိပေါ့နော်တနားရီချိန်ပြီးရတဲ့ပုံစံမျိုးပြောသွားပြီးတော့အဲဒါကြီးချိန်ပြီးသွားလို့ပြော
အဆောက်အဦတွေကိုချိန်ပိတ်သိမ်းဆဲတာဟာဥပဒေကြောင်းအရတရားဝင်မှုမရှိဘူးလို့တရားလွှတ်တော်ရှေ့နေတဦးကပြောထားပါတယ်ဒီလိုသိမ်းဆဲမှုတွေကမွေးရဇေဝနဲ့စိတ်ကိုပြောင်းလဲစေတတ်တဲ့ဇေဝများဆိုင်ရာဥပဒေအရသာတိမ့်ဆဲ့ခွင့်ရှိတယ်လို့လည်းပြောထားပါဗျ။ဒါအပြင
်အဲရာဇဝတ်တစ်ခုခုပေါ်တော့ဖြစ်လာပြီးဆိုရင်အမှုဖြစ်ပွားနေတဲ့ကာလအတော်သေးမှာဆိုရင်အဲ့ဒီနေအိမ်အဆောက်အုံကိုသူကချိတ်ပိတ်လို့ရတယ်။နော်ချိတ်ပိတ်လို့ရတာဖြစ်ပါလေ။ပြီးတော့ဟိုအခုမှကျတော့ကျွန်တော်တို့ဒီလက်တလုံးမှာအဲ့ဒီအမိန့်တစ်ခုမှကျတော့ဒီအခုပေါ့နော်ဒီအာ ဒီဖေဗူလာဒီနောက်ပိုင်းမှာပေါ့နော်သူတို့ဘာကိုပို့ပါလဲတာချင်းညာချက်ရှိလဲဆိုတဲ့ခါကျတော့ဒီအရှိအဝါလေးနေနေအိမ်မှာပေါ့နော်ဒီအဆေးမတိုင်ထားတဲ့နဲ့နော်ဟိုပါလေဟိုအဆေးမတိုင်ထားတဲ့နဲ့နော်အမိမတိလူတွေကိုအဆုခဲတွေကိုလက်ခံထားတယ်ဆိုရင်အဲ့ဒီနေအိမ်ကိုဟိုနိုင်ငံတော်ဘာသာဖြစ်နေတော့ချိတ်ပြနေဆိုတာမျိုးတော့ရှိတယ်ဆိုတော့ဒီလိုအနေထားမျိုးမှာပဲမင်းအင်တအင်ကိုကျွန်တော်တို့ချိတ်ပြီးလို့ရတယ်သို့မဟုတ်နိုင်ငံတော်ဘန္နာတွေနဲ့တင်းသေးလို့ရတာဖြစ်တယ်အဲ့ဒီမိမအပကျန်တဲ့ဟာတွေမျိုးဆိုရင်တော့ကျွန်တော်တို့တွေကတင်းသေးလို့ရတာမဟုတ်ပါဘူးဒီလိုမျိုးတင်းသေးခြင်းဟာလည်းဥပဒေနဲ့မညီပါဘူးလို့
အကျန်းဖက်တိုက်ဖြတ်ရေးဥပဒေမှာလည်းချိတ်ပိတ်တာနဲ့ပတ်သက်ပြီးမတွေ့ရတဲ့အတွက်အခုလိုလှုပ်ဆောင်ချက်ညွှန်ကြားချက်တွေကတည်ဆဲဥပဒေနဲ့မညီဘူးလို့သူမကအဖြစ်ဆက်ပြောထားပါတယ်လူ့ခွင့်ရေးကျွမ်းကျင်သူကိုနီကီတိုင်းမွန်ကလည်းအနာသိမ်းပြီးနောက်ပိုင်းမှာပြုလုပ်တဲ့ဥပဒေညွှန်ကြားချက်တွေဖြစ်တာကြောင့်ဥပဒေရှုထောင့်ကကြည့်မယ်ဆိုရင်အကျုံးမဝင်သလိုနိုင်ငံတကာလူ့ခွင့်ရေးဥပဒေအရကြည့်မယ်ဆိုရင်လည်းပြည်သူကိုပြစ်မှတ်ထားပြီးတော့လူ့ခွင့်ရေးချိုးဖောက်မှုတွေဖြစ်ပါတယ်။ဒါကြောင့်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့ခွင့်ရေးဝန်ကြီးဌာနကလည်းညှိနှိုင်းသူတွေကိုမှတ်တမ်းတင်ပြန်လည်ကူစားပေးဖို့လုပ်ရမယ်လို့ဆိုပါတယ်။ဒါအပြင် NUG အနေနဲ့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့လည်းကူညီပေးဖို့လိုမယ်လို့ပြောကြားထားပါတယ်။နေအစားဥတွေချိတ်ပိတ်တင်းဆက်ရတဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စီးရီးပြစ်မှုဖြစ်မှတ်တမ်းတင်ထားပြီးတော့ပြည်သူအစိုးရတက်လာမယ်ဆိုရင်ချွင်းချက်မရှိပြန်လည်တင်းယူမယ်လို့လည်းထုတ်ပြန်ထားပါတယ် NUG, CRPH, NLD နဲ့ PDF တို့နဲ့တက်ဆိုင်တဲ့အစားဥတွေကိုစစ်တပ်ကချိတ်ပိတ်ပြီးနိုင်ငံတော်ပိုင်ဖြစ်တင်းယူနေတာကနိုဝင်ဘာလဆန်းအထိနေအိမ်အလုံး80ဝန်းကျင်ရှိနေပြီလို့RFA ရဲ့စည်ရင်ပြုစုထားမှုရသိရပါတယ်။အဲ့လိုသိမ်းယူထားတဲ့အင်ဒီထဲမှာ NUG ယာယီသမရဒူဝါလက်ရှိလကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာစောဝေဆိုးကျန်းမာရေးဒုတိယဝန်ကြီးဒေါက်တာရွှေပုံဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းလျံမုံစခေါင်းအေရီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နေအင်တွေအပါအဝင်ကျောင်းသားတမကခေါင်းဆောင်တွေနဲ့ NLD ပါတီဝင်တွေရဲ့အင်တွေလည်းပါဝင်ပါတယ်။အရာတော်တိုင်းနေသားကြီးဆွတ်တော်ကိုစလဲဦးဝနာကလည်းပြည်သူပိုင်ပစ္စည်းပြည်သူပြန်ရဖို့အတွက်တော်လိုင်းရင်အမြင်အောင်မြင်အောင်ဆောင်ရွက်ရမယ်လို့ပြောပါတယ်
။တော်လိုင်းရင်ပြည့်ရခြင်းကိုနိုင်အောင်လုပ်ရင်နိုင်အောင်လုပ်ဖို့ပဲလိုတာလေကိုနိုင်တာလေပုံပြီးတော့အဲပြည်သူပိုင်ကတော့ပြီးပြီလေပြည်သူဆိုတာကျွန်တော်တို့ပိုင်တာပဲ
။အခုလိုအချိန်မှာအခုညီမဲ့နေသလိုခံစားနေရတဲ့ဝက်လက်ကဥစဲတင်ကတော့
ကျွန်တော်တို့ဒီအင်ဂျင်ဖြစ်အောင်ဖန်တီးဖို့ဆိုတာတိတ်လွယ်တာမဟုတ်ဘူး။အဲကျတော့ဘာဖြစ်လဲဆိုမိသားစုလိုက်ဝါပြက်တယ်လို့အဲ့လိုခံစားရတာပဲ။ဟုတ်တယ်ကျွန်တော်တို့ကဒါရီယာကိုမတရားသဖြင့်ရှာထားတဲ့ဟိုစီစဉ်ဥစ္စာလည်းမဟုတ်ဘူးဟိုကိုယ့်ကိုယ်ရုံးသားစူးစမ်းမှုနဲ့ဒီတိုင်းတာဒီရောက်အဲ့ဒါချိုးချံချွေတားပြီးလှုပ်ဆောင်လာတာဆိုတော့ဟိုမိသားစုလုံးသိလဲဆင်းရဲကြတယ်ပေါ့ဗျာဆိုရင်ကျွန်တော်တို့ပိုင်ဆိုင်မှုကိုအရှိတိုင်းနဲ့ပြန်ရကျင်တာပေါ့ဗျာ
မြို့နယ်ပါတီရုံးနဲ့နေအိမ်တွဲလျက်ဖြစ်နေတဲ့ဝက်လက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းတို့နေအိမ်ကလည်းချိတ်ပိတ်ခံထားရတဲ့အပြင်ကလထိုင်လုံး200ကိုလည်းတည်ယူသွားတယ်လို့ပြောပါတယ်ဒီလိုဖြစ်တဲ့အတွက်ဦးမြင့်သိန်းကတော့နိုင်ငံတကာရဲ့ဖိအားတွေလိုအပ်တယ်လို့မှတ်ချက်ပြုပြောဆိုပါတယ
်ကျွန်တော်တို့အနေနဲ့ဒါဘယ်သူမှဒါသူတို့ကိုကျွန်တော်တို့ဒါစောရကတက်လို့မရတဲ့နေထားမှာနော်ကျွန်တော်အနေနဲ့ပြောချင်တာကတော့နိုင်ငံတကာရဲ့အကူအညီပေါ့နော်နိုင်ငံတကာကနေပြီးတော့စစ်ကောင်စီရဲ့ဥရိမဲ့လုပ်ရက်တွေကိုမလုပ်ရဲအောင်ဖိဖိရအောင်နဲ့အရေးယူပညာပေးဆုံးမစေချင်ပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်မြင့်အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Video အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့စနေနေ့နေ့နဲ့6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်ကပံ့ပိုးပေးနေကြပြီး Foundation ဖြစ်ရတဲ့ကတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာအဖွဲ့သားတွေတင်ဆက်တဲ့ဒိုးအတန်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
ဒီလိုရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ်ဒီလိုရေအမေရိကန်တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင် အာရှတေးသားနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးစကားဝိုင်းအစီအစဉ်တွဲဆုံမြန်မြန်ရုပ်ကြီးစုကြရမှာပါလူရုမိတ်ဆွေရုပ်တန်လိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင်ယူတောက်ချက်
72 kHz line meter 49.63 kHz အုတ်ချုပ်ရေးဟာရွေးကောက်တင်မြောက်ခံပုဂ္ဂိုလ်တွေရဲ့အစိုးရဝန်ထမ်းတွေရဲ့ကိစ္စပဲတသက်ပဲပါလာဆိုရရဲ့ပြည်သူလူထုရဲ့အခန်းကဏ္ဍမပါတော့ဘူးလားဆိုရရဲ့ဒီအကြောင်းတွေကိုအောက်စ်ဖို့တက္ကသိုလ်မှာပါရဂူပွဲယူဖို့စူးစမ်းနေတဲ့ကိုအောင်ဟိန်းနဲ့ဆွေးနွေးပြီးတော့ဒီတစ်ပတ်ရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်မှာဦးတင်မောင်တန်းကတင
နိုင်ငံရေးမှာအစိုးရတရားအတွက်တရားဝင်မှုဟာအလွန်ကိုအရေးကြီးပါတယ်။ဒီမိုကရေစီလို့ပြောကြတဲ့အခါပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်သောရွေးကောက်ပွဲနည်းလမ်းနဲ့ရွေးချယ်တင်ပြောက်တဲ့အစိုးရလို့နားလည်တတ်ကြပါတယ်။ဒါကြောင့်ခေတ္တဒီမိုကရေစီအစိုးရဆက်တက်မှာတရားဝင်မှုအတွက်ရွေးကောက်ပွဲကအဓိကကျပါတယ်။ဒါပေမဲ့ဒါနဲ့လည်းဘလုံလောက်ပြန်ပါဘူး။ဒီမိုကရေစီသဘောအရတရားဝင်မှုကိုပြောတဲ့အခါမှာတော့အဲ့ဒီလိုပြည်သူကရွေးချယ်တဲ့အစိုးရဖြစ်ရောမကပြည်သူလူထုပါဝင်ဆုံးဖြတ်နိုင်တဲ့အစိုးရစနစ်ခိုင်မာမခိုင်မာဆိုတဲ့သဘောပါပါဝင်လာပါတယ်ပြည်သူလူထုရဲ့ဘဝတိုးတက်ရေးအတွက်ဖြစ်တာကြောင့်ပြည်သူလူထုကပဲဒီအုပ်ချုပ်ပုံမှာတော့ချက်ဖြစ်ပါတယ်ဒါကြောင့်ပြည်သူလူထုရဲ့သိပိုင်ခွင့်တနည်းပြောရင်သတင်းရယူပိုင်ခွင့်ကိုအတိမတ်ပြုလေးစားတဲ့စနစ်တွေနဲ့အုပ်ချုပ်ပုံကိုတည်ဆောက်ကြရပါတယ်အဲ့ဒါကြောင့်လည်းပြည်နေမြင်သာရေးတာဝန်ခံမှုရှိရေးနဲ့မူဝါဒခေါင်းများချမှတ်အကောင့်တဲ့ပေါ်ရေးတွေဟာအုပ်ချုပ်ရေးပြည်ပြပြောင်းလဲရေးတွေမှာအဓိကအချက်တွေဖြစ်လာကြတာပါဒီအကြောင်းတွေကိုပါတကူဘွဲ့ယူဖို့စူးစမ်းနေတဲ့ကိုအောင်ဟိန်းနဲ့ဒီပတ်ဆွေးနွေးထားပါတယ်ကိုအောင်ဟိန်းဟာမြန်မာနိုင်ငံမှာလူမှုစီးပွားဆရာမူဝါဒလေ့လာရေးဌာနနဲ့မစ္စိကန်တက်ကတိုပူးပေါင်းပြီးလေယာစိုက်ပျိုးရေးဆရာထုတ်လုပ်မှုဂွင်းဆက်သုတေနတွေလောက်ခဲ့ကြရမှာတော်တော်များများသူတင်နာတွေမှာပါဝင်ခဲ့တဲ့သူတယောက်ပါအခုခါမှာတော့အော့စတရဲလျတက္ကသိုလ်မှာဆက်လက်လေ့လာနေပါတယ်ဝေါဟင်းကိုကျွန်တော်အခုလိုစပြီးမေးကြည့်ပါတယ်အဲ့တော့ပထမဦးဆုံးကိုအောင်ဟင်းကိုကျွန်တော်စပြီးမေးချင်တာကတော့ဒီမိုကရေစီနဲ့အုပ်ချုပ်ရေးစနစ်ဒီမိုကရေစီကိုအုပ်ချုပ်ရေးစနစ်ကဘယ်လိုအထောက်ပံ့ပြုနိုင်တယ်ဘယ်လိုအားနဲ့အောင်လုပ်နိုင်တယ်ဆိုတဲ့အကြောင်းလေးနဲ့ကျွန်တော်တို့စကြည့်အောင်ပါကိုအောင်ကြီးပြောပြပါအောင်
ဟုတ်ကဲ့ဆရာအတိအကျတော့ဆရာခုနပြောတယ်ပေါ့နော်ဒီဒီမိုကရေစီနဲ့အုပ်ချုပ်ရေးဆိုရင်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ဥပမာဆိုပါဆိုဆရာ Council of Europe ဆိုရင်သူတို့ချမှတ်ထားတဲ့ Democratic Good Governance ပေါ့နော်ဆရာဒီ17ချက်ညွှန်းဆိုတင်နေပေါ့ဆရာအဲ့လိုချိန်ဆထားလိုက်ကြည့်ရပေါ့ဒီ17ချက်ထဲမှာကျွန်တော်တို့နိုင်ငံရေးနဲ့သက်ဆိုင်တဲ့ဟာတွေပါတယ်ဥပမာလွတ်လပ်ပြီးတော့ကြားမျှတမှုရှိတဲ့ဟိုဟာရွေးကောက်ပွဲဖြစ်ရမယ်ပေါ့နော်ဒါပေမဲ့အုပ်ချုပ်ရေးနဲ့အဓိကထားပြီးပါတဲ့ခါတွေကြတော့ဥပမာဘယ်လိုလဲဆိုတော့သူကတောင်းယူမှုတောင်းခံမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်နောက်ကျွန်တော်တို့ဝင်လင်းညင်တာမှုရှိတဲ့အုပ်ချုပ်ရေးဖြစ်ရမယ်အဲနောက်ဥမာပေါ့ထိရောက်တဲ့အုပ်ချုပ်ရေးဖြစ်ရမယ်ပေါ့နော်ဒါတွေလည်းပါတယ်ပေါ့နော်အဲ့ကြတော့တို့ဒီခုနနိုင်ငံတကာအတွေးမှာတော့တို့ဒီမိုကရေစီနဲ့အုပ်ချုပ်ရေးကိုချိတ်ဆက်တဲ့အခါမှာဒီလိုဖြစ်တဲ့ဆိုရယ်စံညွှန်းတွေတော့ဆက်မထားတာဖြစ်ရောဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီအကြောင်းအချက်လေးတွေကိုပဲကျွန်တော်တို့နည်းနည်းပို့ပြီးတော့ပေါ့နော်အဓိကအချက်တွေပေါ့ခုန12ချက်ထဲကအဓိကကြားတဲ့အချက်ကလေးတွေကိုပဲကျွန်တော်ပြန်သွားရအောင်ပေါ့နော်ပထမဦးဆုံးပွင့်လင်းမြင်သာရေးဆိုတဲ့အကြောင်းချက်ကိုမြန်မာနိုင်ငံမှာအုပ်ချုပ်ရေးပြုပြင်ကြောင်းလဲရေးလုပ်တဲ့အခါမှာလဲနိုင်ငံတကာအဖွဲ့အစည်းတွေကအလေးပေးပြီးပြောကြတာရှိပါတယ်။ဒါကြောင့်အစိုးရအဖွဲ့တစ်ဖွဲ့ ဆိုတာဌာနတွေဟာပွင့်လင်းမြင်သာဖို့လိုအပ်တာလေ
ကျွန်တော်နှစ်ပိုင်းအဓိကစီမံချက်နဲ့တော့တပိုင်းကကြတော့ခုနကကျွန်တော်ဒီမိုကရေစီကိုအခြေခံတဲ့ကျွန်တော်အုပ်ချုပ်ရေးဆိုတဲ့အခါကျတော့အဓိကတော့လော်လယ်နဲ့ပြောမယ်ဆိုရင်ပြည်သူ့ကိုအခြေခံတဲ့အုပ်ချုပ်ရေးပေါ့ဗျာအဲ့ကြတော့တစ်ဖက်ကကြည့်မယ်ဆိုရင်ကျွန်တော်တို့ဒီမိုကရေစီမူဝါဒဒီမိုကရေစီပရင်စပယ်တွေဖက်ကကြည့်မယ်ဆိုရင်တော့အာဏာကိုအလွဲသုံးစားပြုလုပ်ခြင်းမရှိအောင်ကျွန်တော်တို့ပွင့်လင်းမြင်သာမှုရှိတင်မယ်ပေါ့နောက်တစ်ခုကကျတော့အုပ်ချုပ်ရေးပိုင်းကကြည့်မယ်ဆိုရင်ကျတော့ကျွန်တော်ဘာလို့ပွင့်လင်းမြင်သာမှုရှိတင်လဲဆိုတော့သူကထိရောက်မှုရှိအောင်ပေါ့ဗျာနော်ဒီဘာဖြစ်လို့လဲဆိုတော့ခုနအထူးသဖြင့်ကျွန်တော်တို့ဟိုပြည်သူအနေနဲ့ပွင့်လင်းအုပ်ချုပ်တဲ့အခါမှာပွင့်လင်းမြင်သာမှုရှိမှသာလေပြည်သူအနေနဲ့ချမှတ်လိုက်တဲ့မူဝါဒရေးချမှတ်လိုက်တဲ့အကောင့်ထဲခေါ်လိုက်တဲ့စီမံကိန်းတွေဟာပြည်သူရဲ့တကယ်လိုအပ်ချက်ကိုတိတိယယောက်ဖြေဆွနိုင်ပြန်ရှိမရှိပြည်သူအနေနဲ့တံမြစ်ကဲဆက်နိုင်မှာဖြစ်တာပေါ့ဆရာနော်အဲ့အတွက်ကြောင့်အရေးပါတယ်လို့ကျွန်တော်တို့ထင်ပါတယ
်ဟုတ်တယ်ဒီမိုကရေစီလို့ပြောတဲ့အခါမှာလေကျွန်တော်တို့ပြည်သူလူထုအတွက်ပြည်သူလူထုကတရားမျှတလွတ်လပ်တော်ရွေးကောက်ပွဲနီလန်းတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရလို့ပြောကြတာဘူးအဲ့တော့ပြည်သူလူထုစီကနေလာတဲ့ပြည်သူလူထုစီပြန်သွားမယ်ဆိုတော့ပြည်သူလူထုပါဝင်နိုင်ရေးပေါ့နော်ဒီသဘောအရပွင့်လင်းမြင်သာရေးကလည်းခုနကော်ဝင်းကြောသွားသလိုအဓိကတော်တော်လေးအရေးကြီးပါတယ်တာဝန်ခံမှုနဲ့ပတ်သက်ပြီးတော့လေဒါနိုင်ငံတကာအဖွဲ့အစည်းတွေရောအုပ်ချုပ်ရေးပြုရင်ပြောင်းလဲမှုတွေမှာပါတော်တော်များများပြောကြတာရှိတယ်။အဲဘာကြောင့်လို့ဝါဝေးပြောချင်ပါလဲ
။ဘာလို့တာဝန်ခံမှုပြောကြရလဲဆိုတော့ပြည်သူကတာဝန်ပြည်သူကဆွဲပေးလိုက်တဲ့အာဏာကိုဒီအုပ်ချုပ်တဲ့လူတွေကနေအသုံးပြုကြတဲ့အခါမှာပြည်သူစံနာအတိုင်းပေါ့နော်ပြည်သူလူခုနပြောတဲ့အတိုင်းဆိုပြည်သူလူရဲ့ချက်အတိုင်းတကယ်လုံးမလုံဆိုတာကဒီတာဝန်ခံမှုအပိုင်းနဲ့အများကြီးသွားပြီးတက်ဆိုင်တော့ပေါ့နော်။အဲ့တော့ကဘာပန်အနေနဲ့ကျတော့သူကနားလေတာကျတော့တာဝန်ခံမှုအပိုင်းကိုဆိုတာနှစ်မျိုးဆိုတာနားလေကြတယ်ပေါ့ဟု
တ်ကဲ့
ဆိုရင်ဒီတာဝန်ခံမှုတာဝန်ယူမှုကိုကျွန်တော်တို့ခုနဒီအဆင့်ဆင့်ပြန်ပြီးတော့ထိန်းချုပ်ထားတဲ့သဘောပေါ့ဆရာနော်ဥပမာပြည်သူကနေကြတော့နိုင်ငံရေးလောကမှာရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်ရွေးခောက်ပွဲနဲ့ထိန်းချုပ်တယ်ပေါ့နိုင်ငံရေးသမားတွေကကျတော့ကျွန်တော်တို့ခုနအုပ်ချုပ်ရေးမှာရှိတဲ့လူတွေကိုကျတော့သူတို့ဒီတာဝန်ခံမှုတာဝန်ယူမှုရှိတဲ့ကော်မတီတွေနဲ့အဆင့်ပြန်လဲထိန်းချုပ်တယ်ပေါ့နော်ဆရာကျွန်တော်မှာပါလီမန်ဆီကော်မတီလိုဟာမျိုးပေါ့
ဒီ
တော့ကျွန်တော်တို့ခုနဝန်ကြီးတွေကကြတော့ Oxia လူတွေပြန်ပြီးထိန်းချုပ်တယ်ပေါ့ဒါကတော့သူတို့ခုနကမ္ဘာပံပြောတာတော့ long route of accounting ဆိုလိုက်ပြီးပေါ့နော်ဆရာ
ဟုတ်ကဲ့
ဒါပေမဲ့အဲ့ဒီအပြင်ခုနပြည်သူကနေပြန်ပြီးတော့တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးထိန်းချုပ်တာလေဒီအဲ့လားကြတော့အဓိကကတော့ပြည်သူဒီခုနကျွန်တော်မူဝါဒချမှတ်တဲ့အုပ်ချုပ်တဲ့အဆင့်ဆင့်မှာပြည်သူရဲ့ပါဝင်မှုကနေတစ်ဆင့်ပြန်ပြီးတော့ကျွန်တော်တာဝန်ခံမှုတာဝန်ယူမှုကိုပြန်ပြီးထိန်းချုပ်တာပေါ့နော်အဲ့ဒီထိန်းချုပ်မှုအပေါ်ကနေထိန်းချုပ်တာလေအောက်ကနေထိန်းချုပ်တာလို့ပဲပြောကြအောင်အဲ့နှစ်ခုနဲ့ညီမထမ်းကြရတာပေါ့နော်ထင်ချုပ်ကြရတာ
ဟုတ်ကဲ့အဲ့ဒီလိုတာဝန်ခံမှုရှိလာအောင်လုပ်ကြတဲ့နီးနာရန်တရားတွေပေါ့နော်ဒါခုနကကိုဝင်းပြောသွားတယ်ဆိုရင်အဲ့ဒီနီးနာရန်တရားစနစ်တွေပေါ့လေဆိုတော့အဲ့ဒါတွေအားလုံးဟာစောစောကကိုဝင်းမူလအဖွဲ့မှာပြောသွားသလိုပဲပြည်သူလူထုအတွက်ထိထိရောက်ရောက်အကျိုးပြုနိုင်ရည်နဲ့အများကြီးဆက်ဆက်နေမယ်လို့ထင်ပါတယ်ဆိုတော့
ဟုတ်ကဲ့
ဒီအုပ်ချုပ်မှုကိုပြောတဲ့အခါမှာလဲကမ္ဘာပံကအတိတ်ပဲဖွင့်ဆိုချက်တစ်ခုကိုကျွန်တော်ဖတ်ရတာဆိုလို့ရှိရင်အုပ်ချုပ်ရေးကောင်းတစ်ခုဆိုတာမူဝါဒကောင်းတစ်ခုကျင့်သုံးနိုင်တဲ့ပတ်ဝန်းကျင်ကိုဖန်တီးတာပဲဆိုတဲ့သဘောမျိုးလေးပြောထားတာကိုတွေ့ဘူးတယ်ပေါ့နော်ဆိုတော့ထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆိုရင်ဘလို့အကြောင်းချက်တွေညာလို့မလဲဗ
ျမူဝါဒကိုထိထိရောက်ရောက်အကောင်းဆုံးဖွင့်နိုင်မယ်ဆိုရင်ကြတော့ဆရာဒီကကျွန်တော်ပြည်သူလူထုပါဝင်မှုကရေးကြည့်တယ်လို့တော့ကျွန်တော်မြင်နေပါတော့ပြည်သူလူထုလိုအပ်ချက်ကဘာလဲဆိုတော့ပြည်သူလူထုကြုံတွေ့နေရတဲ့ခက်ခဲရပါလဲပြည်သူလူထုကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကဘာလဲဆိုတော့ဒါအတူတူပြည်သူချမ်းသာနားလည်မှုကနေစမယ်ဆိုနေပါတော့ဗျာဒီကနေတစ်ဆင့်ခုနကျွန်တော်ဒီဖွံ့ဖြိုးပြီးနိုင်ငံတွေလို့ခေါ်တယ်ဥပမာ UK တို့ US တို့မှာဆိုကြတော့ကျွန်တော်တို့ခုနဒီကျွန်တော်ဥပဒေတွေကြားဆန်းပြီးတော့မူဝါဒဆမှတ်တဲ့လမ်းစဉ်တစ်ခုမှာပြည်သူလူထုနဲ့ဟိုပြည်သူလူထုကိုဖိတ်ခေါ်ပြီးတော့စနစ်တိုင်မှုတွေလုပ်ကိုလုပ်ရမယ်ဆိုတဲ့ဥပဒေတွေချမှတ်ထားတာမျိုးတွေအာရှိနေပါတော့ဆရာဒီဖွံ့ဖြိုးဆဲနိုင်ငံတချို့မှာကြတော့အဲ့လိုဥပဒေမျိုးမရှိတော့ပြည်သူလူထုကိုတနည်းတစ်ပုံနဲ့ဒီဥပဒေချမှတ်ထားခြင်းမရှိတော့မိတစ်ပုံနဲ့ပါဝင်ခွင့်ရှိအောင်ဒူပန်နဲ့ဥပမာတွေရှိပါတယ်ဟုတ်ကဲ့ဆရာ
ဟုတ်ကဲ့အဲမကြသေးငယ်လည်းကိုအောင်ဟင်းကဒီစာတန်းဆောင်ရေးဖို့အတွက်နိုင်ဂျီးရီးယားကိုသွားခဲ့တယ်ပေါ့နော်အာဖရိကနိုင်ငံတွေကိုသွားခဲ့တယ်ဆိုတော့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုထိရောက်တဲ့အုပ်ချုပ်မှုကောင်းကိုကျင့်သုံးတဲ့နေရာမှာဘယ်လိုများကွဲပြားခြားနာတာတွေ့ရလဲဗျ
ဟုတ်ကဲ့ဆရာဥမာခုနနည်းနည်းစပြီးတော့ပြောခဲ့သလိုပါပဲဆရာဥမာကျွန်တော်တို့ UK မှာဆိုရင်ကျွန်တော်တို့ဒီထိရောက်တဲ့ပူပါဒချမှတ်ရေးဖြစ်ဖို့ဆိုရင်အထူးသဖြင့်ခုနကျွန်တော်ပြောနေတဲ့အချိန်မှာပြည်သူလူထုပါဝင်မှုကိုစောင့်ပေးပြီးကြောင်းနေအဲ့ကပဲဆက်ပြီးပြောကြတာပါဆရာပြည်သူလူထုပါဝင်မှုရှိအောင်ဆိုတော့ကျွန်တော်တို့ဒီဥပဒေချမှတ်ထားတာရှိတယ်ပေါ့နော်ကျွန်တော်ဒီ policy တစ်ခုချမှတ်တော့မယ်ဆိုရင်ပြည်သူလူထုနဲ့ consultation level process ma ma tin mini pawin win ya u bri tha ma tha da myo phun jo bi nai ngan ni ma yuke lo ha myo ma ba da mho yin u bri ta khu ko sa cha ma do me so yin tu a consultation period paw no di kala a twin ma pi du lu lu a ni ne tu a complain tin lo ya de di u bri ne patat pi do no a lo kala myo ri sa ma cha o cha ma ta me so pi do chano di phun jo bi nai ngan ni ma cha ma tha da pi paw no tu ma phun jo sa nai ngan ni ma ja do tu ba twet ja india lo nai ngan ni ma ja do ta cho sait tin ma so yin tu ga အောက်ခြေမှာရှိတဲ့ခုနဝန်ထမ်းတွေအစာသူတို့ကဒီလူလူအခြေခံတဲ့တခြားဖွဲ့စီကျွန်တော်CSO ကြီးခေါ်တာပေါ့နော်ဆက်ဆေးဗစ်ဆိုဆိုက်တီအော်ဂနိုက်ဇေးရှင်းတွေကိုပါဝင်ခွင့်ရပြီးတော့သူနဲ့ဆွေးနွေးတိုင်ပင်ပြီးတော့ဒီကျွန်တော်တို့ဒီစီမံကိန်းတွေကိုဘယ်လိုအကောင့်ထဲပေါ်ကြမယ်ကလေးတွေကိုဘယ်လိုပညာသင်ကြမယ်အဲတက်မကြီးဝန်ဆောင်မှုတွေကိုဘယ်လိုပေးကြမယ်ဆိုပြီးတော့ကျွန်တော်တို
new public management ဆိုပြီးတော့ခေါ်တဲ့အများပြည်သူဆိုင်ရာစီမံခန့်ခွဲမှု tip ဆိုတဲ့အယူအဆနဲ့ပြောင်းလဲလာကြတာရှိတယ်။ပမာအဖြစ်ဆိုရင်ပုဂ္ဂလိကကဏ္ဍမှာစီမံခန့်ခွဲသလိုနော်ဒီအစိုးရလုပ်ငန်းတွေမှာလည်းပုဂ္ဂလိကဆန်ဆန်စီမံခန့်ခွဲရေးကိုသွားမယ်ဆိုတဲ့ဟာတွေရှိတယ်။နောက်ပိုင်းမှာကြတော့citizen engagement ဆိုတဲ့နိုင်ငံသားတွေပါဝင်တဲ့နော်ပြည်ပြောင်းလဲတွေလှုပ်လာကြတာရှိတယ်။အဲ့တော့ကဘာကြီးကဘလို့လမ်းကြောင်းမျိုးပေါ်မှာအုပ်ချုပ်ရေးပြည်ပြောင်းလဲနဲ့ပတ်သက်ပြီးသွားနေတာကိုတွေ့ရတယ
်။အဟုတ်ဆရာပြောရမယ်ဆရာခုနကဒီလက်ရှိအတွေ့အကြုံပေါ့နော်ကျွန်တော်နားလဲတလောက်ကတော့ခုနကဆရာပြောခဲ့သလိုပဲအရင်ဆုံးကကြတော့သူကဒီ360ပိုင်းနေမှာဒီ public ကစံနဲ့အုပ်ချုပ်ရေးပုံစံမျိုးနဲ့သွားကြရအောင်ဆိုပြီးတော့လှုပ်ကြတာရှိတယ်ပေါ့နော်။အတိုင်းအတာတစ်ခုတစ်ခုမအောင်မြင်တာရှိတယ်။အောင်မြင်တဲ့အခါအလားအလဲဘာလို့လဲဆိုတော့အခုကျွန်တော်နေတဲ့ကဘာကရှိနေတဲ့ပြဿနာတွေကအဖွဲ့အစည်းတစ်ခုတည်းကဖြေရှင်းလို့မရတဲ့ပြဿနာတွေအများကြီးရှိလာတာလေပါလားပေါ့နော်ဆရာအဲပြီးတော့ရှုပ်ထွေးတဲ့ပြဿနာတွေပါလာတာရှိတယ်အဲ့ကြတော့အရွေးအနေနဲ့ကတော့ဖြစ်နိုင်တာပို့ပြီးတော့ပူပေါင်းပါဝင်ပြီးတော့တောင်းရကြတာပေါ့အဖွဲ့အစည်းအစိုးရအထက်မှာပဲရှိပြီးအစိုးရအဖွဲ့အစည်းနှစ်ခုပေါင်းပြီးတော့ပြဿနာဖြေရှင်းတဲ့ခါမျိုးတွေဒါမှမဟုတ်ရင်ဒီအစိုးရအဖွဲ့အစည်းတွေနဲ့ကျွန်တော်ပုဂ္ဂလိကဒီစီဝိုင်းအဖွဲ့အစည်းတွေဖြစ်ဖြစ်ကျွန်တော်တို့ပြည်သူလူထုတွေဖြစ်ရခုနပြောခဲ့တဲ့ Civil Society Organization တွေနဲ့ဖြစ်ဖြစ်ဖြစ်ဖြစ်ဒီပူးပေါင်းပြီးတော့ဟိုပြဿနာတစ်ခုကိုဖြေရှင်းကြတာပဲဖြစ်ဖြစ်ပေါ့နော်အရေးကတော့အဲ့ဒီဘက်ကိုသွားနေတာဖြစ်နေတယ်။ကျွန်ခုနပြောတဲ့ကောဒီပူးပေါင်းပြီးတော့အုပ်ချုပ်တဲ့အရေးဘက်ကိုသွားနေတယ်လို့မြင်ပါတယ်။ဟုတ်ပြည်သူပေါ့နော်ဒီလိုနဲ့ပါအပေါင်းပူးပေါင်းပြီးတော့ပြဿနာဖြေရှင်းကြတဲ့အရေးကိုသွားနေတယ်လို့မြင်ပါတယ
်။ပုံပြမှုတောက်ကြတဲ့နိုင်ငံတွေပါရောအဲ့ဒီအရေးအတိုင်းစပြီးလိုက်နေကြတာတွေကိုတွေ့ရလားခင်ဗျာ။
ကျတူရလေဆရာဥမာခုနကျွန်တော်ပြောခဲ့လို့ပဲကျွန်တော်ပထမအတော်ပိုင်းကအိန္ဒိယကိုဥပမာပြီးတော့ဥမာအိန္ဒိယကျွန်တော်တို့ဒီဟိမကေပရာတက်ဆိုတာဆရာပရာတက်ကကျတော့သူကကျွန်တော်ဟိမလေယာ region ပေါ့နော်ဆရာမှာရှိတဲ့ဒီသူတို့ state တခုမှာဆိုရင်အဲ့လိုပဲဆရာဒီပညာသူတို့အောက်ဆီမှာရှိတဲ့ပညာရေးဝန်ဆောင်မှုပေးတဲ့ဆိုရဌာနတွေဆိုရင်သူကအဓိကသူတို့ဒီအမျိုးသမီးတွေအဓိကပါဝင်တဲ့အဖွဲ့အစည်းတွေဖွဲ့ထားတဲ့အောက်ဆီအဖွဲ့အစည်းတွေကိုသူတို့ကတိုင်ပင်နာတွေဟိုကလေးတွေဘယ်လိုပညာသင်ကြမလဲပေါ့နော်တောင်းတွေကိုပင်ညာမှာစောက်တင်လဲပေါ့တောင်းချိန်တွေကိုဘယ်လိုနေရာတွေမှာကြာဆန်းတင်လဲပေါ့နော်အဲ့ဒီလိုတိုင်ပင်ပြီးတော့ဆွေးနွေးပြီးတော့မှတစ်ဆင့်ဒီခုနတောင်းတွေတိစောက်တာတွေပြင်းညွှန်းညွှန်းနှံ့တွေကြာဆန်းတာတွေကြာဆန်းမှတွေခန့်အပ်တာတွေကိုလောက်ကြတာဖြစ်ဖြစ်ဟုတ်ကဲ့ပ
ါဟုတ်ကဲ့ကျေးဇူးပါပဲကိုအောင်ဟေး
ဟုတ်ကျေးဇူးတင်ပါတယ်ဆင
်ဟုတ်ကဲ့အခုပြောဆွေးနွေးသွားတာကတော့ Oxford Tech လို့မှာမူဝါဒရေးရပါတယ်ပါတကူဘွဲ့ចောင်းသားကိုအောင်ဟေးဖြစ်ပါတယ်ဖြစ်ပါတယ်ကျွန်တော်တမောင်သားပါ
ဥဒမောင်တန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြန်ကဘာဆိုတဲ့အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတခါဆက်ပြီးတော့တင်ဆက်မှာကတော့ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌရဲ့မြန်မာပြည်ခရီးစဉ်တရုတ်တန်တမန်မြန်မာပြည်ကိုလာရောက်တဲ့ခရီးအဖမ်းဆီးခံရတဲ့အမေရိကန်သတင်းနောက်ပြန်လွတ်လာတာဆတဲ့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတော့စုစည်းပြီးတော့နန်းလောင်နဲ့ကိုဝင်းခန့်မောင်တို့ပြောပြမှာဖြစ်ပါတယ်
ဆီအနာသိမ့်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုနိုင်ငံတကာနဲ့ဒေသရင်းတန်တမန်တွေလောက်တလောရောက်လာတဲ့ရလအဖြစ်ဖမ်းဆီးခံရသူတွေပြန်လွတ်တာမျိုးတွေရှိနေပါတယ်စစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့တဲ့အမေရိကန်စာနယ်ဇင်းသမားဒန်နီဖန်စတာနိုဝင်ဘာ16ရက်နေ့ကပဲမီရှိဂန်ပြည်နယ်ကသူအိမ်ကိုပြန်ရောက်ပါတယ် Frontier မြန်မာသတင်းခန်းအက်ဒီတာမစ္စတာဖန်စတာဟာမေလ24ရက်နေ့ကရန်ကုန်ကနေပြန်ထွက်ဖို့လေဆိပ်ရောက်တဲ့အချိန်စစ်ကောင်စီကဖမ်းဆီးပြီးတော့ပုံမှန်5ခုနဲ့တရားစွဲဆိုခဲ့တာပါသူကိုထောင်နာ17နှစ်ပြစ်ဒဏ်ချမှတ်လိုက်ပြီးတဲ့နောက်နိုဝင်ဘာ15ရက်နေ့မှာတော့ပြစ်ဒဏ်အလုံးကနေလွှင့်ရင်ခွင့်ပေးပြီးတော့ပြန်လည်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းဒန်နီဖန်စတာလွတ်မြောက်ခဲ့တဲ့အပေါ်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ မြန်မာနိုင်ငံမှာမတရားဖန်ဆီးခံရတဲ့ကြံ့အကျဉ်းချနေသူတွေပြန်လည်လွှမ်းမြောက်ရေးဆက်ပြီးတော့တိုက်တွန်းဆောင်ရွက်တော်မယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့နိုဝင်ဘာလ15ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။ ဂျပန်မြန်မာချစ်ကြည်ရဲ့အတင်ဥက္ကဋ္ဌဟိုက်ဒိုဝါတာနာဘီမြန်မာနိုင်ငံအမျိုးသားပြန်လည်တင်မြှင့်ရေးအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌယိုဟီဆဆာကာဝါနဲ့ရစ်ချတ်ဆန်ဆန်နာဥက္ကဋ္ဌဘေရစ်ချတ်ဆန်တို့ရဲ့မေတ္တာရက်ခံချက်အရလူသားချင်းစာနာမှုကိုအလေးထားတဲ့အနေနဲ့ဒန်နီဖန်စတာကိုပြန်လို့ပေးခဲ့တာလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်။ရ
Mr. Yohi Sasakawa ga sekhan pine ko twa yauk pi apye ya che ni ko le la ga ba de tak ka pine lo lo pi chang ga sit pe dokha de sekhan rue ko Mr. Sasakawa twa yauk le la ga de lo sekhan myo da party ANP ne le ti cha twei song ga ba de di la sa ne ya ni ga myama nai ngan ko yauk shi la de nyin nyai thu ko sa le Mr. Sasakawa ha sit kaung si okkhata ko chung mu ji me yauk nai ne November 13 ya ni ga twei song ga pi myama nai ngan yi ne nyin nyai long gan sin account the phaw mu Japan nai ngan ga pe ya de akun yi rue ne Napa Puwan Sawe Yi Kisari Swinwe Gere Lu Sikong Siga Trin Topian Tawari, Mr. Sasakawa Ha, Yangong Myoma, SNLD, Shan Taina Party Ne, Bidu Party Bawe, Nangayi Party Kongdong Chune, Twisong Gerava, Nuiva Sashi and Itrina Shilinwe Maro, Mimaning and Dwe Kobe Kawasi, Tatangu, Pilu Tawu, Kachin Kayine, Yakai Titaga, Toka de Scanwe Bawe, Pianle Turang Yiri Dwe, Luzanya Saramu Kuni Pi, Mrigan Dola, Sakona Tangu, Nippon Foundation ga lu ran pye twa wo shi de lo le ti nya ke ba de
sit tat ga ana tain tha de myanmar nai ga ma a chin a ne pyan le ti nyin pi democracy pyu pyin pyan le yin lo nga ni pyan sa nai bo chu pan mu re ma ti yu nai ga ning ga da ga a tai wai ne a tu lat twei saung wa twa ma ba lo ti yu nai ngan cha yi thana pyo khwin ya ga November 16 yin ne ga pyo ba de myanmar nai ngan go lat talo yauk shi khe de ti yu nai ngan cha yi pu nyi thana a sha san ya a thu tan taman sun go shan ya khi sin a twin စစ်ကောင်းဆောင်ဗိုလ်ချုပ်ဦးကြီးမြင့်အောင်လိုင်းနဲ့တွေ့ဆုံပြီးတော့မြမအေးအာဆီယံဘုံသဘောတူညီချက်၅ရက်အကောင်အထည်ဖော်မှုအခြေအနေတွေဆွေးနွေးခဲ့တဲ့ဆိုတော့တည်င်းတွင်နဲ့ပတ်သက်ပြီးတည်င်းထောက်သူဦးရဲ့မင်းမြတ်ချက်ကိုပြောခွင့်ရယိုလီချန်ကအဲဒီလိုဖြေကြားခဲ့တာပါအဲ့ဒီခီးစဉ်အတွင်းဗိုလ်ချုပ်ဦးကြီးမြင့်အောင်လိုင်းစစ်ကောင်းဆီနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ပြ
Tiuning a child when you tana, Asha Sanya to the Nama, Mr. Sungo Shanha, Ogula Rongale, Yama Piko de Bata, Laya Kabiro, Eddie Chingale, Stick on Sigans on Bojo Muji, me online at Grisong Hera Chapare.
Nangano Diming a Boko Dor Sasuji, Tamra Uwe me, Libido Gonsi Okata, Dauda, Muan Dune, Mu Dretare, Mia Pizu Dine, Eja Mu Kapia, Lo Sang Mu. Poma, Vianga, Kagui, Mugu, Lame Nuima, Tonze Yanima, be that made Chama Domava, Tonsan Suji Boss, Sutare, Murirega, Ingani and Sisinija, the Bawa Piane Saya, Mune, Miapidu, Dian, Eja Mupia, Losa Murigo, Nibiro, Tutiaoma, Inganiga, Jana, Sisimu, B, Diaonga, Kulu, Sompia Laidawa, Suana, Tengu Bok, Kangwa Jaune, Anna Tain Sitane, Pubang Sawyamu, Malopu, Yuta Democracy, Puejoka, Topia, Jinaja, Nasaune, Sasa B. သူတို့ကိုရာဇဝတ်ကြီးပုံမှမိုင်းအောင်ကခွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ဒီဒေါ်တွင်မဲမတမာမှုနဲ့မတရားကျူးလွန်တဲ့ဆိုတဲ့ဆွဲချက်နဲ့ဒေါ်ဆန်းစုကြည်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်
စစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာ15ရက်နေ့ကတင်ထုတ်ပြန်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတော့လပိုင်အတွင်းဒေသခံကကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားအပြန်အလှန်ပစ်ခတ်မှုတွေအစိုးဆုံးပေါ်ပေါက်နေတဲ့တရားပြည်နယ်ဖက်မှာတိုက်ပွဲတွေမဆဲသေးတဲ့အတွက်ထောင်နဲ့ကြီးတဲ့ပြည်သူတွေဆက်ပြီးတော့ဘေးလွတ်ရာပြေးနေရပါတယ်အခုရပ်ပိုင်းမှာပဲမိုးပြဲမြို့ပေါ်ကPD ွင့်ရပုတ်ချုပ်စောမင်းထွန်းကတော့မိုးပြဲမြို့ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမရှိပေမဲ့ကြားပြင်းနဲ့ဖဲခုံဖဲမှာတိုက်ပွဲဖြစ်တယ်လို့တော့အတည်ပြုပါတယ်။ခရီးယန်ဘာသာဝင်အများစုရှိရာချင်းပြည်နယ်နဲ့ကြားပြင်းနယ်ထဲမှာအခုလိုတိုက်ပွဲတွေကြောင့်ဘာသာရေးအခမ်းအနားတွေဘာသာရေးဖို့ပြုဆူတောင်းလာရမလို့နိုင်အောင်ဖြစ်နေပါတယ်။
မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီရေးပေါ်လိုအပ်နေသူ၃တန်းလောက်ရှိနေပြီးတော့အဲ့ဒီအထက်မှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကူအညီလိုအပ်နေသူကနှစ်တန်းပါဝင်တယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးမှူးရုံးအိုချာကနိုဝင်ဘာ၁၈ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။တပတ်အတွင်းထူးခြားတဲ့ထိပ်တန်းရောက်မြန်မာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ခင်
ဒီမှာပါရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုက်မှာကြည့်ရှုနိုင်ပါတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်၅၀ထိ၅နာရီစာထုတ်လွှင့်ပေးနေတာပါ။ဒီနေ့မှာနေမှာဘုဒ္ဓတာပညာပေးနေရာတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နေ့ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေ စင်စာကနေစာရေးအကြံပြုနိုင်ပါရဲ့ရှင်။ VOE ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ပြည်ဝေကိုအားပေးကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာအခုတခါတော့ထိတ်တန်းရောက်တပတ်တွင်နိုင်ငံတကာသတင်းတွေကိုတင်ဆက်မှာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်သမ္မတဖြစ်တောင်းဝန်ယူပြီးနောက်ပထမဆုံးအကြိမ်ဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်နဲ့အွန်လိုင်းကနေဆွေးနွေးပွဲကိုဗစ် -19 တောက်ဆေးထုတ်လုပ်နိုင်ရေး Pfizer သဘောတူညီမှုရရှိစတဲ့တပတ်တွင်သတင်းတွေကိုစူးစီးပြီးတော့မအီသက်စင်ပြောပြထားပါတယ်
မင်္ဂလာပါဂျိုးဘိုင်ဒန်ကသမ္မတတာဝန်ယူပြီးတော့ပထမဆုံးအကြိမ်ဖြစ်တဲ့သမ္မတရှီကျင်းပင်နဲ့တရားချင်းဆွေးနွေးခဲ့ပါတယ်။လူခွေစီးပွားရေးတိုင်ဆိုင်မှုတွေနဲ့ထိုင်ဝမ်ကျူရင်စတဲ့ကိစ္စတွေကိုဖွင့်ဖွင့်လင်းလင်းဆွေးနွေးခွင့်ရတဲ့အတွက်ဝမ်းသာတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။အမေရိကန်ရဲ့အကျိုးစီးပွားရေးစံတန်မိုးတွေနဲ့27ရာစုခက်မှာပွင့်လင်းလွတ်လပ်ပြီးတော့ကြားတာတဲ့နိုင်ငံတကာစနစ်တရအတွက်ချင်းချင်းစည်းကမ်းတွေပေါ်ပေါက်ရေးမဟာမိတ်တွေမိတ်ဖက်တွေနဲ့အတူဆက်ပြီးတော့ရည်တည်သွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကအလေးထားပြောခဲ့ပါတယ်။တရုတ်နိုင်ငံတပြည်တော်စနစ်ကိုအမေရိကန်ကအားပေးပြီးတော့ထိုင်ဝမ်ချင်းလွတ်လပ်ရေးကိုဆန့်ကျင်တဲ့အကြောင်းတချိန်တည်းမှာပဲလက်ရှိချင်းတွေကိုပြောင်းလဲဖို့ဒေတာတွေမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေကိုထိခိုက်စေမဲ့တစ်ဖက်သက်အတင်းကျပ်ဆောင်ရွက်မှုမျိုးတွေကိုအပြင်းထန်ဆန့်ကျင်တဲ့အကြောင်းအင်ပြောထုတ်ပြန်ကြမှာပေါ်ပြထားပါတယ်။ခေါင်းဆောင်နှစ်ယောက်ဆွေးနွေးမှုဟာကြိုတင်ခန့်မှန်းထားရတဲ့ဆိုင်ရင်အချိန်ပိုကြာခဲ့ပြီးတော့သုံးနိုင်ခွဲကြာနှစ်ချိန်ခွဲပြီးတော့ဆွေးနွေးခဲ့ရတဲ့အကြောင်းအမေရိကန်ဆိုရစီမံရရှိကြောက်ကပြောပါတယ်။အာဖဂန်ဘဟုဘဏ်ကပိုင်ဆိုင်တဲ့ဒေါ်လာ6ဘီလီယံကျော်ကိုအမေရိကန်ကထိန်းချုပ်ထားပြီးတော့ဘန်နာရဲ့အရာပိတ်ဆို့တန်ဖျက်ထားတွေကိုရုပ်သိမ်းမပေးလို့ရှိရင်အာဖဂန်ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးနိုင်တဲ့အနေရှိတဲ့အကြောင်းတာလီဘန်နိုင်ငံဆိုင်ဝင်ကြီးကအမေရိကန်ကွန်ဂရက်စ်လွှတ်တော်ကိုအိတ်ဖွင့်ပေးစာတစ်စောင်ရေးသားတတိပေးခဲ့ပါသည်ပိတ်ဆို့မှုတွေဟာကွန်တွေးင်းနဲ့စီးပွားလုပ်ငန်းတွေမှာသာမကအခက်အခဲကြုံနေရတဲ့တန်းနဲ့ချီရဲ့အာဖဂန်တွေအတွက်စာနာမှုအကူအညီပေးရရေးကိစ္စတွေမှာပါထိခိုက်နစ်နာနေရတဲ့အကြောင်းတာလီဘန်နိုင်ငံဆိုင်ဝင်ကြီးအာမာခန်မူတာကီရဲ့ရုံးကစာကိုဖော်ပြထားတာပါလက်ရှိချိန်ဒီအတိုင်းဆက်သွားမယ်ဆိုရင်အာဖဂန်အစိုးရနဲ့ပြည်သူလူထုအခက်အခဲကြုံရပြီးတော့ဒေတာတွေနဲ့နိုင်ငံတကာမှာပါအလုံးကြီးနဲ့ရွှေပြောင်းချေကြသူတွေပေါ်ပေါက်လာနိုင်တယ်ဆိုပြောသတိပေးထားပါတယ်ဆူရမဆရာနာသိန်းထားကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေအရှိန်မြင့်လှုပ်ဆောင်မှုတက်ကြွလှုပ်ရှားသူတွေကအခုရက်ပိုင်းတွေမှာစော်ဩခဲ့ကြပါတယ်ဆန္ဒပြလူအုပ်ကိုလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကမြေယူပုံးတွေတီးဆက်အစ်စ်တွေနဲ့တနက်ပြစ်ဖောက်ပြီးတော့လူစုခွဲခဲ့ရာကြောင့်အနည်းဆုံးလူ15ယောက်သေဆုံးရတဲ့အကြောင်းဆရာဝန်တွေကပြောပါတယ်မိုဘိုင်းဖုန်းဆက်သွယ်ရေးတွေလည်းပြတ်တောက်ခဲ့ဆိုပြီးတော့မြင်မြင်တွေကပြောတာပါနိုင်ငံတွင်းအင်တာနက်ဝန်ဆောင်မှုတွေကိုပြန်မရမချင်းဆူဒန်ရဲ့ဆက်သွယ်ကုမ္ပဏီဖြစ်သုံးခုရဲ့အကြီးအကဲတွေကိုထိမ့်သိမ်းထားဖို့ဆူဒန်တရားရုံးကအမိန့်ထုတ်ထားပါတယ်ဆူဒန်ရဲတွေကတော့ရဲဝင်တန်း89ယောက်တန်းရရခဲ့လို့ဆိုပြီးတော့ရဲသားတယောက်တေဆုံးရဲသားအယောက်30မြေကြီးယုံမှုနဲ့ဖြစ်စဉ်တွေရှိတဲ့အကြောင်းမှတ်သားရတယ်လို့ပြောပါတယ်မြို့တော်ခါတူမ်တဝိုင်းတပ်ဖွဲ့ဝင်အများပြားဖြန့်ချထားပြီးတော့လမ်းတွေတရားတွေလည်းပိတ်ထားခဲ့ပါတယ်ရဲသားတွေမပါဘဲနဲ့စစ်အုပ်ချုပ်ရေးကောင်စီကိုဖွဲ့ပြီးတော့နှင်းအစားမှာခုလိုကြီးကျယ်ဆန္ဒပြကြတာပါအော်တိုဝါလာ25ရက်နေ့အာနာသိမ်းမှုအပေါ်မှာနိုင်ငံတကာကပြစ်တင်ရှုံချနေရပါနိုင်ငံပေါင်း95နိုင်ငံအတွက် Pfizer ရဲ့စမ်းသပ်ဆေးကိုဗစ် -19 ဆေးပြားတွေထုတ်လုပ်နိုင်ရေးသဘောတူစာချုပ်ကိုကုလသမဂ္ဂထောက်ခံထားတဲ့အများပြည်သူကျန်းမာရေးဆိုင်ရာအဖွဲ့နဲ့ Pfizer တို့ဒီသတင်းပတ်စောပိုင်းမှာလက်မှတ်ရေးထိုးလိုက်ပါတယ်။ကမ္ဘာလူရေ53ရာခိုင်နှုန်းလောက်ရှိတဲ့ဝင်ငွေငင်းနဲ့ဝင်ငွေအလဲလက်နိုင်ငံတွေအတွက်ဆေးပြားတွေထုတ်လုပ်နိုင်ရေးကုလသမဂ္ဂကကြိုးထောက်နောက်ခံပြုဂျနီဗာအခြေစိုက် Medicines Patent Pool အဖွဲ့နဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်တဲ့အကြောင်းအမေရိကန်ဆေးဝါးကုမ္ပဏီ Pfizer ကနိုဝင်ဘာလ16ရက်နေ့မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတိတ်ပြီးတော့မပြင်း
ဖိုင်ဇာကပြောပါသည်။ ဒီတောက်စီဒေါ်လာ5ဘီလီယံပို့သမရချူပါတဲ့အစိုးရကဝေဖို့စီစဉ်နေစုပြောလဲမိတ်ကန်တဲ့နေမှာပေါ်ပြထားပါ။ပြည်ထောင်စုပြည်ကနေပတ်တွင်းနေတော့ငါအငားရည်တစ်စီးမီးလောင်ပေါက်ကွဲပြီးတဲ့နောက်ပြည်ထောင်နိုင်ငံတိုက်ခိုက်ခံရနိုင်ခြေသတိပေးဆက်ကိုမြင့်ဆုံးချိန်မှာထားလိုက်ပါတယ်။ဒီအငားရည်ပေါက်ကွဲမှုကိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုဖြစ်တတ်မှတ်ပါတယ်။အငားရည်မှာစီးနေလိုက်ပ
င်ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုသတင်းပေးဖို့လိုတယ်ဒါမှမဟုတ် VOA မှာတည်သချင်းတောင်းညင်တယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကပြောပြမှာဖြစ်ပါတယ်
အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin ကအရှေ့လေပိုင်းဒေသလုံခြုံရေးအတွက်အမေရိကန်ကနေခိုင်ခိုင်မာမာဆောင်ရွက်မှာဖြစ်ကြောင်းဘာရိန်နိုင်ငံမှာစနေနေ့ကကျင်းပတဲ့မနာမာဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းအီရန်နဲ့နျူကလ িয়ার ဘလက်နက်ဆိုင်ရာသဘောတူညီချက်ရဖို့အမေရိကန်ကစ조사နေတဲ့အတွက်ဒေသရင်းလုံခြုံရေးဆိုင်ရာအမေရိကန်ရဲ့ဂတိကဝတ်တွေအတွက်အရှေ့လေပိုင်းဒေသတာဝန်ရှိသူတွေစိုးရိမ်နေခြင်းမှာအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဝန်ကြီး Austin ဟာစနေနေ့မှာပဲဘာရင်အင်ရှိမင်းသားဆယ်မင်ဘင်ဟာမက်ခါလီဖာနဲ့မြို့တော်မနားမမှာတွေ့ဆုံခဲ့တယ်လို့ပန်ဒဂန်စစ်ဌာနချုပ်ကသတင်းထုတ်ပြန်ပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာစနေနေ့ကစားတောက်ဆိုင်တစ်ခုအတွင်းအသေးခံဘုံးကွက်သမားဖောက်ခွဲမှုကြောင့်အယ်ရှာဘပ်စစ်တွေ့ကြောအဖွဲ့ကိုပြင်းပြင်းထန်ထန်ဝေဖန်နေရှိတဲ့နာမည်ကြီးသတင်းသမားတဦးတေဆုံးခဲ့ရပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်လို့အယ်ရှာဘပ်အဖွဲ့ကနေကြေညာပါတယ်။တိုက်ခိုက်မှုအတွင်းနိုင်ငံပိုင်မိုဂါဒီရှုရေဒီယိုဌာနဒါရိုက်တာအန်ဒီယားစ်မိုဟာမက်ဂူတေဆုံးကြောင်းနဲ့တာဝန်ရှိသူတွေကအတည်ပြုပါတယ်။ဆိုမာလီယာအမျိုးသားရုပ်တံနဲ့ဌာနဒါရိုက်တာနဲ့ကောင်းမွန်သမားတဦးပါဒဏ်ရာရခဲ့ကြတာဖြစ်ပါတယ်။အော်စတြေးလျနိုင်ငံမှာကိုဗစ်ကာယောဂါအတွက်အစိုးရကလော့ဒ်ဒေါင်းချကန့်သတ်မှုအစ်တစ်တွင်နဲ့အတူနောက်နှစ်ကစပြီးကာဝယ်ဆေးမထိုးမနေရအကျဉ်းချလိုက်ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မှာပြည်သူထောင်ထောင်ချီပြီးဗီယက်နမ်မြို့တော်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။နေကင်းပိုင်းလောက်မှာဆန္ဒပြသူက3000ခွဲလောက်ထိရှိလာတယ်လို့ရဲတွေကပြောပါတယ်။ဆန္ဒပြသူတွေတဲကကိုရိုနာဗိုင်းရပ်စ်ကန့်သတ်မှုချိုးဖောက်တာတားမြစ်ထားတဲ့နာဆီတင်ဂေတာတွေတုံးတာဒါကြောင့်ဖမ်းဆီးခံရသူက10ယောက်လောက်ရှိနေပါတယ်။ပျောက်ဆုံးနေတဲ့နာမည်ကျော်တင်းနစ်အားကစားမယ်ဖမ်းရွှေရဲ့ပုံတွေကိုတရုတ်စိုးရရုပ်တံဌာနဝန်ထမ်းတူကနေ Twitter မှာတင်ခဲ့ပါတယ်။ဒါတရုတ်ခေါင်းဆောင်တူကိုလိန်ဆော်ကားမှုဆရာကျူးလွန်တယ်လို့ဆွဆဲခဲ့တဲ့အားကစားမယ်ပျောက်ဆုံးနေတာနဲ့ပတ်သက်ပြီးဆိုရင်မှုတွေပပျောက်စေဖို့အတွက်စူးစမ်းမှုတစ်ခုဖြစ်နေရှုမြင်ခဲ့ကြပါတယ်။ဖိုင်ရဲ့ဓာတ်ပုံတွေကိုတောက်ကြံတွေက Twitter အကောင့်မှာတင်ထားတာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့နဲ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ဦးခင်မောင်စုံမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Patrick Deya နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။တနင်္ဂနွေနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလမ်းမီတာ190တို့ကပါကျွန်တော်တို့တင်ဆက်ပေးခဲ့တာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကရောအခြားသော VND ရဲ့အသွေးအသွေးကပါကင်းဝေးနိုင်ရပါစေ။ VO ကိုကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.